Welcome to the Voice of America in Burmese.
Mingala nya jan ma khnya 2022 khu ne January 20 ye Bodhu nya ae BOA season ni go nya 9 na yi ga ni 10 na yi hi Washington DC ga ni sa tin thau lwe ni ba bi. COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိမ်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်။ဒီကနေ့မှာအမေရိကန်သမ္မတဂျန်တစ်စာချင်းစုပွဲလုပ်မှာဖြစ်ပြီးသမ္မတဒေးအဖြစ်ဂျိုးဘိုင်ဒန်ဒုတိယသမ္မတဒေးအဖြစ်အမျိုးသမီးတွေထဲကပထမဆုံးဒုသမ္မတဖြစ်လာမယ်ကမ်လာဟဲရစ်တို့ဂျန်တစ်စာချင်းစုကြမှာပါ။အမေရိကန်မှာ COVID-19 ကပ်ရောဂါပြင်းထန်နေစေဖြစ်တာမို့ဒီနှစ်ကျန်းသက်စာချင်းစုပွဲကိုဘယ်တော့ကလည်းမှမတူတဲ့အခြေအနေမျိုးနဲ့ကျင်းပရမှာဖြစ်ပါတယ်။ကျန်းသက်စာချင်းစုပွဲမတိုင်ခင်ဒီကနေ့မနေ့ပိုင်းမှာတော့ဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူဂျီလ်ဘိုင်ဒန်၊ကမလာဟဲရစ်နဲ့ခင်မွန်းဖြစ်သူဒေါက်အမ်မော့ဖ်တို့ဟာဝါရှင်တန်ဒီစီမြို့တော်ကစိတ်မက်သူတွေအပေါ်ဆုံးဖျားเจ้าမှာလုံမဲ့ဝတ်ပြုစုတောင်းပွဲကိုတက်ရောက်ကြပါလိမ့်မယ်။ပုံမှန်အဖြစ်ဆိုရင်ဒီကနေ့လူသမရာတဲ့ကျန်းသက်စာချင်းစုပွဲတွေမှာလွတ်တော်ကပီတိုအဆောက်အဦးကနေအမျိုးသားရင်းနှီးတစ်လျှောက်လူထောင်ပေါင်းများစွာလာကြလိရှိတာပါဒီနှစ်မှာတော့လူတွေလာရောက်ခွင့်မရတဲ့အတွက်သူတို့ကိုအထိမ်းအမှတ်ပြုတဲ့အနေနဲ့အမေရိကန်ပြည်နယ်တွေနဲ့ပိုင်တဲ့နယ်မြေတွေကိုပူဇော်ပြုတဲ့အမေရိကန်လမ်း2000ကိုစိုက်ထူထားပါတယ်ကျန်းချိန်ဝယ်ပြီးတဲ့နောက်မစ္စတာဘိုင်ဒန်နဲ့မစ္စဆဲရစ်တို့ဟာဝါရှင်တန်မြို့တော်အပြင်ဘက်လီနာကအာလင်တန်အမျိုးသားစစ်တင်းကြီးမှာရှိတဲ့အညာဒရစစ်တီအုပ်ဂူမှာဂုံပြုပန်းခွေချပွဲအခမ်းအနားကိုတက်ရောက်ကြမှာဖြစ်ပါတယ်အဲဒီနောက်မစ္စတာဘိုင်ဒန်ဟာသမရအမိန့်ကြေညာချက်အတော်များများကိုလက်မှတ်ရေးထိုးထုတ်ပြန်မှုရှိသလိုတခြားလုပ်ငန်းတွေကိုလည်းလှုပ်ဆောင်မှာဖြစ်ပြီးအင်ဂျီရောပြောခွင့်ရဂျန်ဆော့ကီကသတင်းစာရှင်းလင်းပွဲလုပ်ဖို့စီစဉ်ထားပါတယ်။လက်ရှိသမရဒေါ်နယ်ထရမ့်ရဲ့၄နှစ်တာသမရသက်တမ်းကတော့ဒီကနေ့မှပဲကုန်ဆုံးတော့မှာဖြစ်ပြီးဒီကနေ့မနေ့ပိုင်းမှာအင်ဂျီရောကနေထွက်ခွာပြီးတဲ့နောက် Air Force 1လေယာဉ်နဲ့ Florida ပြည်နယ်ကိုသွားမှာဖြစ်ပါတယ်။အရေးအတွက်အတိအကျမသိတဲ့အဲဒီတော်တွေတည်းရောက်မဲ့အင်ဂျီရောကထွက်ခွာပွဲအခမ်းအနားကိုကွန်ဇော်နီကင်ဂုံပြူတပ်ဖွဲ့ကတီးမှုပြီးတော့တနက်20ဆက်ပြစ်ပေါက်ပြီးကျင်းပဖို့စီစဉ်ထားပါတယ်။မစ္စတာထရမ့်ဟာဆယ်စုနှစ်ပေါင်းများစွာရှိလာတဲ့အစဉ်အလာကိုချိုးဖောက်ပြီးမစ္စတာဘိုင်ဒန်သမ္မတဒေးအဖြစ်ကျန်းသက်စာချင်းစုပွဲကိုတက်ရောက်မှာမဟုတ်ပါဘူး။သူရဲ့သမ္မတတံမကုံဆုံးငယ်နိုင်ပိုင်းမျိုးတင်မှာပဲသမ္မတထရမ့်ကလူပေါင်း83ယောက်ကိုပြစ်ဒဏ်လူငယ်ငွေပေးခဲ့ပြီးနောက်ထပ်အယောက်80ကိုပြစ်ဒဏ်ရီလျှော့ပေါက်ပေးလိုက်တဲ့အကြောင်းဒီကနေ့အစောပိုင်းမှာအင်ဂျီရောကကြေညာပါတယ်။ပြည်တယ်လူငင်းခွင့်ပေးလိုက်သူတွေထဲမှာသမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မန်နေဂျာလုပ်ခဲ့ပြီးနောက်ပိုင်းမှာအကြီးအကဲပြည်ပုဂ္ဂိုလ်ဖြစ်ခဲ့တဲ့စတီဗ်ဘန်နွန်လည်းပါဝင်ပါတယ်။စတီဗ်ဘန်နွန်ဟာအမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းဆောက်မဲဆိုပြီးလူထောင်ပေါင်းများစွာစီကနေရန်ပုံငွေလိမ်လည်ကောက်ခံခဲ့မှုဆွဲချက်နဲ့ရင်ဆိုင်နေရတာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာဒီမိုကရေစီရေချင်ယုံနေကြဆင်းလာနေတာကနေတရုတ်ရုရှားနဲ့တခြားအာဏာရှင်နိုင်ငံတွေလိုပြိုင်ဘက်တွေပူတိုးလာနေတဲ့အဆုံအရေးကြီးကြိုင်တွေ့ရမယ့်ကိစ္စရပ်တွေနဲ့ပတ်သက်လို့သဘောထားတူညီတဲ့လက်တွဲပဲနိုင်ငံတွေနဲ့ပူးပေါင်းလို့ဆောင်သွားမယ်လို့အမေရိကန်နိုင်ငံသားဝန်ကြီးချုပ်အဖြစ်ခန့်အပ်ဖို့ယူရောပ်ကံသမ္မတဂျိုးဘိုင်ဒန်ကအမိတင်သွင်းထားတဲ့အန်သိုနီဘလင်ကန်ကပြောပါတယ်။ဒါ့အပြင်အရုပ်နဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရမ့်ရဲ့လှုပ်ဆောင်ပုံတွေထဲမှာသဘောမတူတာတွေရှိပေမဲ့လည်းခက်မှမှချင်းကပ်တာကတော့မှန်တယ်လို့သူယူဆတဲ့အကြောင်းအင်္ဂါလေးကလုတ်တဲ့သူ့ကိုအတည်ပြုခန့်အပ်ရေးအထက်လွှတ်တော်ဂျာနာဘွဲတွင်မစ္စတာဘလင်ကန်ကပြောခဲ့ပါတယ
်။ I also believe that President Trump was right in takinga tougher approach to China.
ဒီလိုနဲ့ပတ်သက်လို့ Donald Trump ပြင်းမှမှချင်းသက်တာကမှန်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ကိစ္စရဲ့အတော်များများမှာပူလုတဲ့နီလန်းအပေါ်ကျွန်တော်သဘောမတူတာတော့ရှိပါတယ်။ဒါပေမဲ့အခြေခံမူကမှန်ကန်ပြီးအဲဒါကကျွန်တော်တို့ရဲ့နိုင်ငံခြားရေးမူဝါဒကိုအထောက်အကူဖြစ်စေတယ်လို့ယူဆပါတယ်ဆိုပြီး Mr. Blinken ကပြောပါတယ်။ဒီနိုင်ငံဟာအမေရိကန်ဂျိုးစီးပွားအတွက်အရေးအကြီးဆုံးစိန်ခေါ်ချက်တစ်ရပ်ဖြစ်ပေမဲ့ပူပေါင်းဆောင်ရွက်ဖို့အခွင့်အလမ်းတော့ရှိနေပါသေးတယ်လို့လည်း Mr. Blinken ကဆိုပါတယ်။အစိုးရအစဒီသားကနိုင်ငံအများစုမှာ COVID-19 ကပ်ရောဂါကာလအတွင်းလူ့အခွင့်အရေးအခြေအနေတွေပိုပြီးဆိုးလာတယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကထောက်ပြဝေဖန်နေကြပါတယ်။မြန်မာနိုင်ငံမှာဆိုရင်လူ့အရေးအများစုအထူးသဖြင့်ကျေးလက်ဒေသတွေမှာကျန်းမာရေးဝန်ဆောင်မှုမရခဲ့ကြဘူးလို့အာရှဖောင်ဒေးရှင်းရဲ့2020ပြည့်နှစ်ဩဂုတ်လထုတ်အစီအစဉ်ကစားတစ်ခုမှာဖော်ပြခဲ့ပါတယ်။အကူအညီများကြသူတို့ဟာလက်နက်ကိုင်အဖွဲ့အစည်းကနေအကူအညီကိုအားကိုးနေကြရတယ်လို့ဒီဖောင်ဒေးရှင်းရဲ့အစီအစဉ်ကစားကဆိုပါတယ်။မြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှားမှုစနစ်ဟာလူများစုဖြစ်တဲ့ဗမာတွေအတွက်အဓိကဖြစ်နေပြီးတခြားလူမျိုးစုတွေမရကြတာများတယ်လို့လည်းအစိုးရကစားမှဆွဆွဲထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာအင်ဂျင်နီအမေဟာမိသားစုဝင်ငွေရဖို့ကြာပန်းအလုပ်လုပ်ကြရသူအောက်ခြေလူတန်းစားအတွက်အလုံးမဖြစ်ခဲ့ပါဘူး။2020ပြည့်နှစ်အတွင်းအဲ့ဒီအမေထုတ်ထားတဲ့ကြားမှာပဲသူတို့တွေဟာအင်ဂျင်အတွက်အလုပ်လုပ်ခဲ့ကြရပါတယ်။ အဆုံးမှာတော့လူထောင်ပေါင်းများစွာဖမ်းဆီးခံခဲ့ရပြီးရောဂါပိုးကူးစက်နိုင်ခြေပိုများတဲ့အခြေအနေတွေအောက်မှာအတင်းချခံခဲ့ကြရပါတယ်။ထိုင်းနိုင်ငံမှာတိုင်းပြည်ရဲ့အဓိကဝန်ကြီးဖြစ်တဲ့ကမ္ဘာလက်ခီးသွားလုပ်ငန်းနဲ့တိပပို့ကုန်လုပ်ငန်းတွေပေါ်ကာယရောဂါရဲ့သက်ရောက်မှုကိုစိုးရိမ်ကြသူတွေကအဆိုးရွားကိုသာမကဘယင်ကိုပါကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။မလေးရှားနိုင်ငံမှာကိုဗစ် -19 ကာယရောဂါကြောင့်ထိခိုက်မှုကျော်ပါသက်သာစေရေးအကူအညီပေးအစီအစဉ်တွေမှာတိပရွှေပြောင်းလူသားတွေနဲ့ဒုက္ခသည်တွေကိုဖယ်ထုတ်ထားခဲ့ပါတယ်။စင်ကာပူနိုင်ငံမှာဆိုရင်ကိုရိုနာဗိုင်းရပwithပိုးကူးစက်ခံထားရတဲ့ပြည်ပရွှေပြောင်းလူသားတွေကိုဗီဇာခွဲထုတ်အသင့်ပြင်ထားပြီးသားစားစရာတွေကျွေးပြီးတော့ရွှေပြောင်းဝင်ရောက်သူစန့်ကျင်ရေးစိတ်ပေါ်လာအောင်အာဏာပိုင်တွေကမီးထိုးပေးခဲ့တယ်လို့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ပါတယ
်။ဒီလိုမျိုးရီတန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိဆိုင်းလိုမီတာ31 kHz 6833ညဆိုင်းလိုမီတာ32 kHz 6383ညဆိုင်းလိုမီတာ51 kHz 5885တို့ဖြင့်စနေတင်းတွင်မှာဆိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင
်။တင်တော်ဝင်းမပါဗိုလ်ထူးနေညပိုင်း VOA အမေရိကန်တန်ရဲ့ထိတ်တဲရောက်တင်တွေကိုဆက်ပြောပြနေပါတယ်မြန်မာနိုင်ငံကလည်းမှာထားတဲ့အိန္ဒိယထုတ် COVID-19 ကာကွယ်ဆေးတွေကိုမြန်မာအပါအဝင်နိုင်ငံ6ခုကိုဒီနေ့စပို့နေပြီလို့အိန္ဒိယဆိုရကကြေညာလိုက်ပါတယ်။အိန္ဒိယအိမ်နီးချင်းဝင်ငွေနှိပ်နိုင်ငံတွေကဒီကာကွယ်ဆေးကိုမျှော်လင့်ကြီးနေချိန်မှာအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနကဒီနေ့ကစပြီးမြန်မာ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊နီပေါ်၊မော်ဒရိုက်၊ဆယ်ချီစ်တို့ကိုစပို့ပြီးစရီလင်္ကာ၊အာဖဂန်နစ္စတန်နဲ့မော်ရီရှက်စ်နိုင်ငံတွေကိုစပို့သွားမယ်လို့ထုတ်ပြန်ခဲ့ပါတယ်။ဒီကမ္ဘာကာကွယ်ဆေးအများဆုံးထုတ်တဲ့အိန္ဒိယနိုင်ငံကနေမြန်မာဘက်ကတော့လူပေါင်း15သန်းသာဒီကာကွယ်ဆေးမှာရခဲ့ပြီးလာမယ့်ဖေဖော်ဝါရီလအတွင်းဒီကာကွယ်ဆေးထုတ်ပေးဖို့ရည်မှန်းထားပါတယ်။တစ်ချိန်တည်းမှာကိုဗစ်အများဆုံးဖြစ်နေတဲ့အမေရိကန်ဘက်မှာတော့သေဆုံးသူစုစုပေါင်း4သိန်းကျော်သွားပြီလို့ Johns Hopkins တက္ကသိုလ်ကကြေညာလိုက်ချိန်မှာဒီနေ့အမေရိကန်သမ္မတကျန်းကျိန်ပွဲမတိုင်ခင်သမ္မတနဲ့ဒုသမ္မတတို့ကလည်းဒီသေဆုံးခဲ့ရမှုတွေအတွက်သမိုင်းဝင်အောက်မွေဝဲအခမ်းအနားကိုမနေ့ကကျင်းပခဲ့ပါတယ်။လင်ကုန်းအောက်မွေဝဲဆောက်ဦးမှာမနေ့ညကကျင်းပခဲ့တဲ့ဒီအခမ်းအနားကိုဦးဆောင်သူလာမဲ့သမရသည်ဂျိုးဘိုင်ဒန်ကအခုလိုအောက်မွေချရတာကတစ်ခါတလေနာကျင်ခက်ခဲပါတယ်။ဒါပေမဲ့ဒီလိုနဲ့ပဲကျွန်တော်တို့ဒီနာကျင်မှုတွေကနေတက်တာရရှာနိုင်တာပါ။ဒါကိုတနိုင်ငံလုံးအနေထားနဲ့လှုပ်ဆောင်ဖို့သာအရေးကြီးတာပါလို့ပြောခဲ့တာပါ။ကုလသမဂ္ဂစာနယ်ကအဖွဲ့ကြီး UNFAO ကကိုရိုနာဗိုင်းရပ်စ်ကြောင့်အလုပ်တွေပြတ်စားကုန်တွေဈေးတက်ကုန်တာကြောင့်မြန်မာပါဝင်အာရှပစိဖိတ်ဒေတာထဲမှာလူပေါင်းသန်း350ကျော်အငတ်ပေးကျုံရနိုင်တယ်လို့သတိပေးလိုက်ပါတယ်။ဒီနေ့ထုတ်ပြန်တဲ့ FAO ပါဝင်ကုလအေဂျင်စီအဖွဲ့၄ခုအစီရင်ခံစာထဲမှာအခုလိုပြောခဲ့တာကအရင်ခံမှန်းခဲ့တဲ့အဆိုးဆုံးအခြေအနေမှာလူပေါင်း828သန်းအထိရုတ်တရက်အငတ်ပေးတန်းပြင်းပြင်းထန်ထန်ခံရနိုင်တယ်လို့ပြောပြီးဆက်ထွက်လာတာပါ။ဒီအခြေခံစားရကမ္ဘာလူရေတန်ပေါင်း1900အနေနဲ့ဒီကိုဗစ်ရောဂါထံကြောင့်ကျန်းမာရေးနဲ့ညီညွတ်တဲ့အစာအယားရေမတက်နိုင်တော့ချင်းနောက်ဆုံးခန့်မှန်းချက်အရအဆိုးဆုံးဖြစ်လူပေါင်း688သန်းအငယ်ပေးကျုံနိုင်ပြီးဒီအထက်ကတဝက်ကအာရှဒေသမှာရှိနေတယ်လို့ဆိုပါတယ်။ကိုဗစ်မဖြစ်ခင်2019ခုနှစ်ကာလအထိရထားတဲ့ချက်လက်တွေပေါ်အဓိကအခြေခံထားတဲ့ဒီအခြေခံစားထဲမှာကိုဗစ်ကြောင့်နောက်ထပ်လူတန်းပေါင်း140ဆင်းရဲတွင်လည်းပြင်းပြင်းထန်ထန်ကျနေခြင်းရှိတယ်ဆိုကမြန်မာအပါအဝင်အရှိတောင်အရှာနောက်တောင်နဲ့အရှိအရှာကနိုင်ငံပေါင်း45ခုမှာအခုလိုငတ်ပေးကျုံနေတယ်လို့ပြောထားတာပါဒီအရှာဒေသထဲမှာလူရေအများဆုံးထိခိုက်နေတဲ့နိုင်ငံတွေကတော့အာဖဂန်နစ္စတန်နိုင်ငံလိုလူ10ဦးမှာ4ဦးအဟာရချို့တဲ့နေတဲ့တောင်အရှာနိုင်ငံတွေဖြစ်တယ်လို့ဆိုပါတယ်ခင်ဗျာလူမျိုးတုံးသက်ဆက်မှုတွေကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအနေနဲ့ဆန့်ကျင်ရှုံချရမှာတရုတ်ကဝီဂါလူနည်းစုတွေပေါ်ပြောခဲ့တာကိုကြိုဆိုပေမဲ့အလားတူမြန်မာအတွက်မပြောခဲ့တာကိုတော့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုကဝေဖန်လိုက်ပါတယ်။အမေရိကန်ချင်းဆိုင် Refugee International ခေါ်နိုင်ငံတကာဒုက္ခသည်များအဖွဲ့ကနိုင်ငံသားဝန်ကြီးပွန်ပီယိုအနေနဲ့အခုလိုမြန်မာအတွက်ထည့်မပြောခဲ့ပေမဲ့လာမယ့်ဂျိုးဘိုင်ဒန်ဆိုရတဲ့မှာတော့ထည့်ပြောဖို့မျှော်လင့်ချတယ်လို့မနေ့ကကြေညာချက်ထုတ်ခဲ့ပါတယ်။အာအိုင်းလို့တော့ခေါ်တဲ့ဒီလူခွင့်ရဲ့ဖွဲ့ကြီးများချက်တဲမှာသမရသည့်ဖြစ်လာတော့မဲ့ဘိုင်ဒန်ရဲ့ရွေးကောက်ပွဲမဲဆွယ်ပွဲထဲမှာလည်းအခုလိုလူမျိုးတုံးတက်ဆက်မှုအမြင်တွေထည့်ပြောခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့လူရင်းကြလူနည်းစုတွေပေါ်2019ခုနှစ်ဩဂုတ်လတည်းကကျူးလွန်ခဲ့တဲ့ဒီလူမျိုးတုံးတက်ဆက်မှုအထောက်အထားတွေကို တရင်းနဲ့စီရင်ခံစာတွေမှာအလုံလောက်ထောက်ပြပြီးတာဖြစ်တာမို့နိုင်ငံခြားရေးဝန်ကြီးကွန်ပီကိုထည့်မပြောခဲ့တာအတွက်စိုးရိမ်မိတယ်လို့ GIA ဖွဲ့ဥက္ကဋ္ဌကဆိုပါတယ်မြန်မာနိုင်ငံဆိုင်ရာထောက်ထားတွေကိုဝန်ကြီးပုံပြရဲ့နိုင်ငံခြားရေးဌာနကျွမ်းကျင်သူတချို့ကထောက်ပြပြီးတာဖြစ်တာအပြင်နိုင်ငံတကာဥပဒေကျွမ်းကျင်သူတွေကလည်းစီရင်ခံပြီးသားဖြစ်တယ်လို့လည်း DI ဥက္ကဋ္ဌ Eric Stress ကပြောခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ Ranger ဆိုတဲ့တုံးလုံးကိုလက်မခံပါဘူးခင်ဗျာမြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ပုံမှန်အလှည့်ကျသုံးသပ်စီစဉ်မှုတွေကိုဇန်နဝါရီလ25ရက်အခုလာမယ့်တနင်္လာနေ့မှာပြုလုပ်မှာဖြစ်ပါတယ်။ဒါကိုအွန်လိုင်းကလည်းတရက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီမှလက်ရှိဇန်နဝါရီ18ကနေ29အထိကျင်းပနေတဲ့ကမ္ဘာနိုင်ငံလိုက်အလှည့်ကျသုံးသပ်စီစဉ်မှုလုပ်ငန်းစဉ်မှာမြန်မာအပါအဝင်နိုင်ငံပေါင်း14နိုင်ငံကိုအခုလိုစစ်ဆေးနေတာပါ။အခုလိုနှစ်ကာလပိုင်းခြားတဲ့ပုံမှန်စစ်ဆေးမှုတွေကိုအရင်တုန်းကတော့2017ခုနှစ်ဇန်နဝါရီနဲ့2015ခုနှစ်နိုဝင်ဘာလတွေကနှစ်ချိန်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။ဒီလုပ်ငန်းစဉ်မှာတော့လူခွင့်ရင်းနဲ့ပတ်သက်လို့မြန်မာဆွေရဘက်ကတင်ပြတာတွေအပြင်ကုလသမဂ္ဂရဲ့လွတ်လပ်တဲ့လူခွင့်ရင်းကျွမ်းကျင်ပညာရှင်တွေအဖွဲ့တွေနောက်မြန်မာမျိုးသားလူခွင့်ရင်းကော်မရှင်နဲ့မြန်မာရပ်ပတ်အဖွဲ့တွေကလည်းမြန်မာနိုင်ငံဆိုင်ရာလူခွင့်ရင်းအခြေအနေကိုသုံးသပ်တင်ပြကြမှာဖြစ်ပါတယ်။ဒီစစ်ဆေးပွဲကိုဇနီးဘာမြို့မှာကျင်းပတော့မှာဖြစ်ပြီးမြန်မာကိုယ်စားလှယ်အဖွဲ့ကိုရှေ့နေချုပ်ဦးထွန်းထွန်းကဦးဆောင်မယ်လို့သိရပါတယ်ခင
်ဗျာ VOA မြန်မာဝိုင်းရဲ့ January 20ရက်ပုံထုနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မစွန်ရမောင်ပါဒီကနေ့ဟာ American ပြည်ထောင်စုမှာ46ရောက်မြောက်သမ္မတတစ်ချန်တစ္စာတင်ဆောင်မဲ့နေ့ဖြစ်ပါတယ်နောက်ထပ်နှစ်နာရီကျော်လောက်အချိန်ကြာရင်တော့သမ္မတတစ်အဖြစ်ဂျိုးဘိုင်ဒန်နဲ့ဒုသမ္မတတစ်အဖြစ်ကမလာဟဲရစ်တို့ Capitol ဖွဲ့တော်ဆောက်ဦးရှိမှချမ်းသစ္စာချိန်ဆိုကြတော့မှာပါလွန်ခဲ့တဲ့သတင်းနှစ်ပတ်လုံးကသမ္မတထရမ့်အပေါ်ထောက်ခံတဲ့လူအုပ်ကြီးအတင်းဝင်စီးခဲ့တဲ့အဆောက်အဦမှချမ်းကျင်ပွဲကိုလုပ်တာမို့လို့လုံခြုံရေးကတော့အရင်သမ္မတချမ်းကျင်ပွဲတွေထက်ကို၃ဆလောက်ပိုပြီးတော့ချထားပါတယ်အစွန်ရောက်အမြင်ရှိသူတွေတိုက်ခိုက်နိုင်တဲ့အန္တရာယ်ရှိတယ်ဆိုတော့ထောက်ခံရေးသတင်းတွေကြောင့်လဲဝါရှင်တန်မြို့တော်ရဲ့မှာခြံစည်းရိုးတွေကိုကာပြီးတော့မှထပ်ထပ်ပိတ်ဆို့ထားပါတယ်တောင်ပင်ရှိသူတွေကလွဲလို့အဝင်ထွက်လုပ်လို့မရပါဘူးကျမတို့ရဲ့ VOA ဝိုင်းတော်သူမတ်အင်ဂျင်ကတော့တမရတိကျန်းချိန်ပွဲသတင်းယူဖို့အတွက်ကို Capital ဖွတ်တော်အစားဦးနားမှာအခုကြောင်းနေပါတယ်ရှင်အဲ့တော့မတ်အင်ဂျင်ကြားရပါလား
ဟုတ်ကဲ့ကြားပါရစေ။
ဟုတ်အဲ့တော့ဆိုရင်ဒီမိုင်းကျင်းလက်ရှိရောက်နေတဲ့ပေါ့နော်နေရာမြင်ရတဲ့မြင်ကွင်းအခြေအနေကိုအရင်ဆုံးပြောပြပေးပါရှင်
။ဟုတ်ကဲ့အခုကျွန်မရောက်နေတဲ့နေရာကတော့သမရဂျက်တစ်စာဂျိန်ဆိုမဲ့ဒီလွှတ်တော်အဆောက်အုံနားကပေါ့နော်။အဲနောက်ပြီးတော့ကျွန်မတို့ဒီ VOA အဆောက်အုံအနီးနားမှာပါ။ဘာဖြစ်လို့လဲဆိုတော့ကျွန်မတို့ကလုံခြုံရေးအခြေအနေအရကျွန်မတို့သတင်းတောက်တွေအနေနဲ့ကဒီသမရဂျက်တစ်စာဂျိန်ဆိုမဲ့နေရာအထိကိုတွားခွင့်မပေးတဲ့အတွက်သူတို့ဒီတန်စကားရီကရင်ထားတဲ့အနောက်ပေါ့နော်ဒီမှာအဲ့ညာနဲ့မှလန်းမကန်းမှာရောက်နေပါတယ်ဒါပေမဲ့အဲ့ဒီကျန်းတစ္ဆာချင်းဆိုမဲ့အခမ်းအနားနေရာကိုတော့လှမ်းနေနေရပါတယ်ရှင
်ဟုတ်မိုင်းချင်းပြောသလိုပဲပေါ့နော်ဒီဝါရှင်တန်မြို့တော်ကိုဒီတိုင်းနေကထားတဲ့ခန္ဓာကြီးလို့ဖြစ်နေပြီဆိုပြီးတော့လည်းပြင်စားပြောနေကြပါတယ်အဲ့တော့အဲ့ဘက်တော့ဒီလုံခြုံရေးတင်းကျပ်တဲ့ဂျားကပေါ့နော်မိုင်းချင်းတို့လိုသတင်းတောက်တွေသတင်းယူနိုင်ဖို့အတွက်ကိုရောသူတို့ဘယ်လိုစီစဉ်ပေးထားလဲဆိုတာလည်းပြောပြပါရှင
်ဟုတ်ကဲ့အဲ့တော့ကျမတို့သတင်းတောက်တွေအတွက်တော့သူတို့ဒီသမရကျန်းတစ္ဆာချင်းဆိုပွဲအခမ်းအနားမှာတက်ရောက်တည်ယူဖို့ဆိုတော့အထူးခွင့်ပြုချက်တက်တယ်ပေါ့လေအဲ့ဒါတွေကိုကျမတို့တည်တံ့ထုတ်ပေးထားပါတယ်အဲ့အတွက်လည်းကျမတို့ဒီနောက်ကျောင်းဒီလုံခြုံရေးချက်တွေပေါ့နော်ကျမတို့ရဲ့ background တွေလည်းတို့အချက်ချက်စစ်ပါတယ်နောက်ပြီးတော့ကျမတို့ဒီသတင်းယူမယ်သတင်းတောက်တွေအနေနဲ့ကဒီ COVID-19 ပေါ့နော် COVID-19 မရှိဘူးဆိုတော့ကင်းရှင်းကျောင်းဆိုတော့ဒီတို့မေးထားတဲ့မေးခွန်းတွေကိုဖြေထားတဲ့အဲ့ဒီစာရွက်ပေါ့နော်ကျမတို့အဲ့ဒီဟာကိုလည်းကျမတို့ဆောင်ထားရပါတယ်အဲ့ဒါကတော့တို့ application နဲ့လုပ်ပေးထားတယ်ကျမတို့တယ်လီဖုန်းထဲမှာအဲတို့မေးတဲ့မေးခွန်းတွေကိုဖြေထားကြအောင်ပေါ့နော်အဲ့ဒီတက်တေအထောက်ထားကျမတို့ဖုန်းရဲ့ application နဲ့မှာကျမတို့ရှိထားရပါတယ်နောက်ပြီးတို့အထူးခွင့်ပြုထားတဲ့ဒီသတင်းတောက်ကပ္ပားရှိရပါတယ်နောက်ကျမတို့ဒီ DOE ကျမတို့သတင်းတောက်ကပ္ပားပေါ့နော်အားလုံးပေါ့နောက်ပြီးတော့ဒီကျမတို့ရုံးထဲမှာတောက်ခွင့်လာခဲ့ဆိုရဲဒီအထောက်ထားစာရင်ပေါ့အားလုံးပေါ့၄ခုပေါ့နော်အဲ့ဒါတွေကျမတို့ဟိုအစင်းလေးတိုင်ဆောင်ထားရပါတယ်အနောက်ကျမတို့ကိုသတင်းတောက်တွေအတွက်ပေါ့နော်ခါတိုင်းဆိုရင်တော့သမရကျန်းတစ္စာချင်းဆိုတဲ့နေရာအနည်းငယ်မှာစင်မြစ်ထိုးပြီးပေးပေမဲ့ဒီတစ်ချိန်မှာတော့ကျမတို့ဟိုခက်ဝေးဝေးပေါ့နော်အဲ့ဒီအမျိုးသားရင်ပြင်ကြီးရဲ့ဒီတော်တော်နည်းနည်းနည်းနည်းဝေးတဲ့နေရာလောက်မှာကျမတို့သတင်းတောက်တွေအတွက်ကိုတို့တက်နေပေါ့နော်အဲ့ဒါတွေကိုတို့ဟိုပေးထားပြီးတော့အဲ့နေရာမှာကျမတို့နေရာဟိုသတင်းယူခွင့်ပေးပါတယ်
ဟုတ်ကဲ့ပါတော်တော်လေးကိုဒါဟိုလုံခြုံရေးတင်းတင်းကြပ်ကြပ်နဲ့ပေါ့နော်တည်င်းယူရတဲ့အခြေအနေပေါ့ဆိုတော့တမရတဲ့အဖြစ်ကိုဒီဂျိုးဘိုင်ဒန်ကဝါရှင်တန်အချိန်နည်းလေ12နှစ်ကြာလို့ရှိရင်ကျန်းတစ္ဆာချိန်ဆိုမှဖြစ်ပါတယ်ဆိုတော့အဲ့ဒီကျန်းချိန်ပွဲနဲ့ပတ်သက်တဲ့အစီအစဉ်ကိုလည်းပြောပြပေးပါရှင်
ဒီ American သမိုင်းမှာပေါ့နော် American သမရတွေရဲ့ဒီထုံးချက်ရှိတာအရာဆိုရင်သူကနေတဲ့7နှစ်လာတိတိမှာတက်တစာတိတ်ဆိုတာတိတ်ဆိုပါလေရှင်အဲ့တော့သူဒီရွေးကောက်ခံသမရဂျိုးဘိုင်ဒန်တက်တစာမတိတ်ဆိုခင်မှာဒုသမရဒီရွေးကောက်ခံဒုသမရကမလာဟဲရစ်ကတက်တစာတိတ်ဆိုမယ်ပြီးရင်ဒီဒီမိုကရက်ရွေးကောက်ခံသမရဂျိုးဘိုင်ဒန်ကသမရအဖြစ်တက်တစာတိတ်ဆိုပြီးတဲ့နောက်မှာတော့သူသမရမေကောပြောမယ်အဲ့ဒီသူပြောပြီးတဲ့နောက်မှာသူဒီဖြောပြပွဲတွေရှိမယ်ပြီးလို့ရှိရင်သူကဒီအော်လင်တန်ပေါ့နော်စစ်သင်္ဆိုင်ကိုသွားပြီးတော့ဒီအများပြားစစ်ကြီးဒီနန်းသူပိုင်းကိုလေအဲကုန်ပြမယ်အဲ့ဒီမှာအရင်သမရပေါင်းနေဖြစ်တဲ့ဒီဘရက်အိုဘားမာတို့နောက်ဂျော့ချ်ဒဗျူဘွတ်တို့ကလင်တန်တို့ပေါ့နော်သူအားလုံးဒီသမရပေါင်းနေကလည်းအဲ့ဒီစစ်သင်္ဆိုင်မှာဒီသမရနဲ့အတူရှိမယ်အဲ့ဒီနောက်မှာတော့သူကဒီသမရအမေရိကန်နိုင်ငံမှာသမရဖြစ်လာပြီဆိုရင်သူကဒီစစ်တရဲ့ဒီစစ်တေနာပဋိပုတ်လည်းဖြစ်လာတဲ့အတွက်ဒီစစ်တင်းတိုင်းကပြန်ပါဒီ White House ပေါ့နော်သမရအင်ဂျီဘောဝင်တဲ့အခါမှာဒီကွန်ပျူတာဖွင့်နေပေါ့နော်သူ15လမ်းကနေပြီးတော့ဒီကွန်ပျူတာဖွင့်နေသူအဲ့ဒီအင်ဂျီဘောအဝင်ပါအဲ့လိုကျုံ့ပြီးတော့သူမြန်မာဖြစ်ပါတယ်ရှင်
အခုလည်းဟိုလုံချုံရေးကကြီးဝေဟင်ကနေလည်းလုံချုံရေးတွေရှိနေတယ်ထင်ပါတယ်ဟယ်လီကော်ပတာတွေလည်းကြားနေရပါတယ်ဆိုတော့မိုင်းချင်းပြောသလိုပဲပေါ့နော်သမရသည့်ချမ်းချိတ်ပြီးရတယ်ဂျိုးဘိုက်တန်ကသမရသည့်အနေနဲ့မိန်ကွန်းလည်းပြောမှာပါဆိုတော့အမေရိကန်မှာကသဘောထားအမြင်တွေတိတိတတ်တာကွဲနေတဲ့အချိန်မှာဒီသမရတာဝန်ယူရတဲ့သမရသည့်မိန်ကွန်းမှာပေါ့နော်ဘာတွေဦးစားပေးပြောမယ်လို့ရောခံမှန်းရပါလဲရှင
်ကျွန်တော်ခံမှန်းထားတာကတော့ဒီသဘောထားစိန်ဝါကွက်ပြနေတဲ့ဒီအမေရိကန်ဒီထောင်စုမှာပေါ့နော်သူဒီမြန်မြန်ရေးကိစ္စကိုသမရဖြစ်လာမဲ့ဂျိုးဘိုက်တန်အနေနဲ့အဓိကထားပုံရက်မယ်ဆိုတဲ့အကြောင်းပေါ့နော်အဲ့ဒီကိစ္စကိုသူထည့်သွင်းပြောကြားမယ်နောက်ပြီးတော့ဒီ COVID-19 ကိုလူနဲ့ခံရတဲ့ American ပြည်သူတို့ကဒီပြည်နဲ့ထူထောင်ရေးစီစဉ်နေစီးပွားရေးအရာနံတူဘက်အစီအစဉ်တွေပေါ့နော်အဓိကထက်သွင်းပြောကြမယ်လို့ကျွန်တော်တို့မျှော်လင့်ရပါတယ်ရှင
်။နောက်ပြတ်ဒီဂျိုးဘိုက်တန်ကပေါ့နော်သူတမရဖြစ်လာခဲ့လို့ရှိရင်ပထမဆုံးရက်မှာပဲဒီတိုင်းပြည်အတွက်ကိုလှုပ်ရှားရှိတာတွေကိုစပြီးလုပ်မယ်ဆိုပြီးအမြဲပြောပါတယ်ဆိုတော့ဘာတွေလုပ်ဖို့ရှိတယ်ဆိုတဲ့အစီအစဉ်ကိုလည်းသိရစေရှင်
။အဲ့တော့တမရဖြစ်လာတော့မဲ့ဂျိုးဘိုက်တန်ကသူပထမဆုံးတာဝန်ထမ်းဆောင်မဲ့နေ့မှာရင်းကိုသူ့ရဲ့တမရအာဏာလုပ်ပိုင်ခွင့်နဲ့ပေါ့နော်လက်လိုက်ရေးထိုးပြဋ္ဌာန်းမဲ့ဥပဒေအလုံးစက်ကနကူရှိပါတယ်အဲ့ဒါသူချက်ချင်းအစီအစဉ်ကြာထမ်းတာပေါ့နော်အဲ့ဒီတည်းမှာအဓိကတော့သမရထရမ့်လက်ထက်တုန်းကဒီဟိုကန့်သက်ချက်တွေအထူးသဖြင့်ဒီနိုင်ငံတကာစာချုပ်တွေထဲမှာဟို Paris ပေါ့နော်တဘာဝထိန်းသိမ်းရေးဒီဆိုင်ရာသဘောတူစာချုပ်ကနေပြီးတော့သမရထရမ့်ထွက်ခဲ့တာနေသူချက်ချင်းပြောင်းဝင်မယ်နောက် WHO လိုမျိုးကမ္ဘာကျန်းမာရေးအဖွဲ့ကြီးကနေထွက်ခဲ့တဲ့ကိစ္စကနေပြီးချက်ချင်းပြောင်းဝင်တာမျိုးပေါ့နော်အဲ့ဒါတွေကိုသူချက်ချင်းလက်မှတ်ရေးထိုးမယ်။နောက်ပြီးတော့ဒီအမေရိကန်နိုင်ငံမှာ immigration ပေါ့ရွှေ့ပြောင်းအဲဒီသူတွေအခြေချနေထိုင်သူတွေအတွက်တန်းတက်ထားတာတွေဒီကြောင်ကာလုံးခေါ်ရင်ကလေးငယ်တွေကိုဒီဒီနိုင်ငံမှာပညာသင်ခွင့်ပေါ့ဆက်ပြီးပညာသမဏထရမ့်လက်ထက်တုန်းကရပ်ဆိုင်းခဲ့တာတွေသူပြန်ပြီးတော့ဟိုဖြတ်သိမ်းတာမျိုးပေါ့နော်။အဲ့ဒါတွေလုပ်မယ်။နောက်မွတ်စလင်နိုင်ငံတချို့ဒီအမေရိကန်နိုင်ငံပေးမှုဝင်တာမျိုးကန့်တက်ထားတာတွေကိုသမဏလက်ထက်ထရမ့်တုန်းကလုပ်ခဲ့တာတွေကိုသူ့အနေနဲ့ပြန်ပြီးရုပ်သိမ်းတာမျိုးပေါ့။အဲ့ဒါတွေသူချက်ချင်းအဲ့မှန်ကြီးထုတ်တယ်အားလုံးကစက္ကန့်ခုရှိပါတယ်ဖြစ်သူပထမဆုံးသူလုပ်မဲ့အစီအစဉ်ထဲမှာနောက်ပြီးတော့ဒီ COVID-19 ထောက်ပံ့ရေးအစီအစဉ်တွေကိစ္စပေါ့နော်အဲ့ဒါကြီးကလည်းဒီသမရလုပ်ပိုင်ခွင့်အားသာဒီအဲ့မှန်ကြီးထုတ်ပြီးတော့ပြသမှာဖြစ်ပါတယ်ဖြစ်
ဟုတ်ကဲ့ပါမိုင်းရှင်ရှင်အခုလိုဒီသမရသည့်အဖြစ်ဂျိုးဘိုက်တန်အာနာလွှဲယူတဲ့အခမ်းအနားတွေမတိုင်ခင်ပေါ့နော်ဒီနေ့မနေ့အစောပိုင်းတော့ကတော့သမရဒေါ်နယ်ထရမ့်ကဒီဝါရှင်တန်မြို့တော်ပြည်မဲမှာရှိတဲ့ဒီအန်ဒရူးစ်စစ်အခြေစိုက်စခန်းမှာနှုတ်ဆက်ပွဲအခမ်းအနားလုပ်ပါတယ်ဒါကလည်းအမေရိကန်တမိုင်းမှာဒီအစဉ်အလာရဆိုလို့ရှင်တော့သမရတက်တန်ကုံဆုံးနမဲ့သမရကဒီသမရသည့်ချမ်းချိန်ပွဲမတက်တာနှစ်ပေါင်း150ကျော်အတွင်းမှာပထမဆုံးဖြစ်ပါတယ်အဲ့တော့အဲ့အစားသူတည်တက်နှုတ်ဆက်ပွဲလုပ်ပါတယ်အဲ့ဒီအကြောင်းကိုလည်းမိုင်းရှင်သိရသလောက်ပြောပါအောင်ရှင်
ဟုတ်ပါတယ်ရှင်ဒီစစ်ခန်းနာနဲ့နှုတ်ဆက်ပွဲလုပ်တာပါမက်ဆုမြတ်မွန်ကြီးအဲ့ဒီခန်းနာကိုတော့ဒုသမရမိုက်ပန့်စ်ကတယောက်ချင်းမရှိပါဘူးဘာလို့လဲဆိုတော့ဒုသမရပန့်စ်ကဒီသမရသစ်ကျန်းကျိတ်ပွဲအခမ်းအနားကိုတက်မယ်လို့ပြောထားပြီးသားလည်းဖြစ်နေတယ်လေအဲ့ဒါကြောင့်ဒီသမရထရမ့်နှုတ်ဆက်ပွဲကိုသူတက်ရောက်နိုင်ခြင်းမရှိတာပါအဓိကအကြောင်းကသွားရလာရအထက်ခဲတောက်လည်းဖြစ်ပါတယ်အန်ဒရူးဒီစစ်အခြေစိုက်စခန်းကဝါရှင်တန် DC မြို့ရဲ့အပြင်မှာရှိနေတာပါဝါရှင်တန်မြို့တော်ပတ်လည်မှာလေလုံခြုံရေးတောင်နန်းတွေပိတ်ဆို့ထားရဆိုတော့ဒုသမရအနေနဲ့အဲ့ဒီကိုသွားပြီးတော့ပေါ့နော်တခါလောက်လွတ်တော်အဆောင်ဘက်ကိုပြန်လာမယ်ဆိုလို့ရှိရင်လေအဲကျန်းကျင်ပွဲကိုအချိန်မီပြန်လာနိုင်မယ့်အချိန်မီလည်းမရှိနိုင်တဲ့အနေအထားဖြစ်နေတာပေါ့နော်ဒါကြောင့်မလို့ဒီသမရထရမ့်နှုတ်ဆက်ပွဲကိုမတက်တာလည်းဖြစ်ပါတယ်
Tapi lo, ini temanaya nukse buat karena aku Republican Party ka orang yang ni luto mabuk sini, ten luto lumia tu kauzau Mitch McConnell ni, awal luto Republican kauzau Kevin McCarthy, juga le di temanaya Trump nukse buat aku mesti jawab. ตัวก็รอที่ตำราที่จูบไปเจนเจนจิงเว่ยมาจ่ายเงินมาปอนอวอชิงตันยูโรเดก้าพยายามที่กติเดมาพิลเมอร์วูดิเว่ยแคนาโกเตียวจามาพิเตจ้วยที่ตำราทรานเย่ที่นอกเซบเว่ยแคนาโกมาเตียวในนับสิบปาร์เลยตำราทรานก็รอไอ้ที่นอกเซบเว่ยกันนี่เอฟโฟสเวนที่ตำราลีเนปอนอตัวฟลอริดาจีเนก้าตัวเนอิงกูตัวรับสิบปาร์เลยชิ
อยู่ในอเมริกาแต่ยังพูดคุยเนี่ยไปสิ่งนี้ก็เสร็จทั้งเรื่องปีนี้ไปเลยจะมาเนี่ยเป็นยังไงเช่นอเมริกันตมรัฐติดเชื้อเมจูไบเดนนั่งยังยังหุ่นจีพีวีเชิดทารีแอนโทนีบลินเคนก็นั่งยังยังช้ามาที่ชีบิดาที่เดอเมริกันนั่งยังยังกังวลมุ่งเปลี่ยนเลยที่สาวตัวเมตุยมีมันเจสีสิงห์นิ่งช้ามุ่งเนี่ยยงจีมุ่งออกมาชีคันนี้ที่สาวตัวเมลูทุบพอบิ้วสุเกวารีที่วีที่เดินดาวสินดีสิงห์ที่เดินไปพูดทาวารีเช่น
Humility, because we have a great deal of work to do at home.
ในช่วงสั้นๆนี้จะรู้ว่าปีป้าอุตสาหมุขขังกันเอาไว้เนี่ยเดนไอ้บุปีเรามาลุ้นเสียเลยย้ายชีวิตไปแต่ในจะรู้ดูดเนี่ยอารมณ์ของยุคจีมุปีในโลกมาว่ากบายกองจูดด้วยแต่ชาวเน็ตก็สูสีไปด้วยอุตสาหเนี่ยบุยชินวีอเมริกันเนี่ยมาชินวีว่าดีเดมราทรัมป์ก็ท้าวคันดูเลยอเมริกันลุกออกมาพอดแมนเดสก้าปีเรามาดิโมกราซีก็ลีซ่าไลน์นามุก้าปีป้ามาอเมริกันเยออุตสาหมุเนี่ยเสสันนี่เลยลุปิโอไป
This attack on the very foundation of our democracy delivered. President Trump was right in
Republican
Ron Johnson
President Trump opened everybody's eyes
to nengaye suwa de ajan siwi ko a lo mi aw Democrat Trump ga lou nai ga de lo tu tin min chang pyo ba de Republican and Democrat လို့တော့အမှတ်တွေရဲ့ခြေခြေနည်းနည်းရှိပြီးတော့ဝေဖန်ထိုးနှက်တဲ့လူသံမပါတဲ့ဒီကြားနာမှုကိုနိုင်ငံရေးလေးလာသူတွေကကြိုးစားကြပါတယ်ဒီပုံမှာ
American to tell Pompeo Center ga Brian Catulus ga ဒီကြားနာပွဲမှာနိုင်ငံသားဘူဝရနဲ့ပတ်သက်ပြီးလူရုံးလုပ်စဉ်အခြေအနေဆွေးနွေးတဲ့ပုံစံကိုပြန်ပြီးလူလာလာကြတယ်လို့ကျွန်တော်ယူဆပါတယ်သူတို့ဖြစ်အရင်ကတမရထရမ့်ဆိုရတမမဟုတ်တမရဥပမာဆိုရလက်တကလွတ်တော်တွေနဲ့အသေးစိတ်တိုင်ပင်မှုဆိုတဲ့စိတ်ထားလိုမျိုးမရှိတော့တယ်လို့ပါပဲနိုင်ငံသားဘူဝရနဲ့ပတ်သက်ပြီးတိုင်ပင်ဆွေးနွေးမှုတွေလုပ်ဖို့တကယ်
ုံရှိတာကိုအထက်လွှတ်တော်အမတ်အတော်များများကသဘောတူကြပုံပေါ်ပါတယ်။ဒီမိုကရေစီကိုကာကွယ်သူများဖောင်ဒေးရှင်းအဖွဲ့ကလ ీల သုံးသပ်သူ Bradley Bowman ညလည်းတသဘောထားရရှိပါတယ
်။ Anthony Blinken is a in my view
ကျွန်တော်မြင်တာကဘလင်ကင်ဟာတွေးချင်ရှိပြီးဆွမ်းဆောင်ရရှိတဲ့သူတစ်ယောက်ပါ။ကျွန်တော်ရင်ဆိုင်နေရတဲ့ပြည်ဆိုင်ရာတော်တော်များများနဲ့ပတ်သက်လို့သူ့မှာနည်းနည်းနဲ့အသိဉာဏ်အများကြီးရှိပါတယ်။ဒီပါတီစလုံးကအချိန်ဆိုင်မဲ့သူ့ကိုတီးပြုတ်ခံမယ်လို့လည်းကျွန်တော်မျှော်လင့်ပါတယ်။
အီရန်တရုတ်ရုရှားနဲ့မြောက်ကိုရီးယားအရေးတွေအပါအဝင်အမေရိကန်တို့ရင်ဆိုင်နေရတဲ့စင်ခုံမှုတွေကစောင့်ကြည့်နေတာကြောင့်ဘလင်ကင်ကိုနိုင်ငံရေးဝန်ကြီးအဖြစ်အတည်ပြုခန့်အပ်ရေးကိုအထက်လွှတ်တော်အနေနဲ့အလင်းအမြန်လှုပ်ဆောင်နိုင်လိမ့်မယ်လို့အထက်လွှတ်တော်အမတ်အတော်များများကခန့်မှန်းနေကြပါတယ်။ ကျွန်မများသိအောင်ပါရှင်ဇန်နဝါရီလ20ရက်နေ့မှာအမေရိကန်သမ္မတအဖြစ်ကျန်းသစ္စာကျင်းပပွဲမတိုင်ခင်မှာပဲဂျိုးဘိုင်ဒန်အစိုးရလက်ထက်မှာတနိုင်ငံဆက်ဆံရေးတိုးတက်ဖို့အမေရိကန်မှာဟာမိတ်နိုင်ငံတွေအကောင်မြင်မျှော်လင့်နေပါတယ်ဥရောပဘက်ကအရင်နည်းနွေထွေးတဲ့စကားတွေကြားနေရပေမဲ့ဆက်ဆံရေးနဲ့ပတ်သက်လို့ရှေ့မှာအသားစီတွေလည်းဖြစ်လာနိုင်ခြင်းရှိနေပါသေးတယ်။ Henry Ridgeway လန်ဒန်မြို့ကနေတင်ပြပို့ထရာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြတော့မှာပါ။ Joe Biden ရဲ့ကြံသစ္စာကျင်းပပွဲဟာ American ပြည်ထောင်စုသမဂ္ဂကမ္ဘာကြီးအတွက်ပါစနစ်နာသစ်ဖွင့်လိုက်တဲ့လက္ခဏာဆောင်ပါတယ်။အမေရိကန်မဟာမိတ်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ရောရှန်ဖက်နိုင်ငံတွေနဲ့ပါဆက်ဆံရေးသစ်တွေစပြီးတော့အသက်ဝင်နေပါပြီ။Klingendale Institute ကနိုင်ငံခြားမှုဝါဒရေးရာကျွမ်းကျင်သူ Ram Kokkawekka အခုလိုသုံးသပ်ပါတယ်
Climate agenda global trade policy multilateral
ဘဝတန်နဲ့ပတ်သက်လာရင်ဥရောပခေါင်းဆောင်တွေထိတန်းဦးစားပေးပြောဆိုကြမယ်အကြောင်းအရာတွေမှာဥရာဒီပြောင်းလဲမှုကမ္ဘာကုန်သွယ်ရေးမှုဝါဒသက်ပေါင်းစုံပါဝင်တဲ့ institution တွေနဲ့ဥရောပလုံခြုံရေးကိစ္စရပ်တွေပါဝင်နေပါတယ
်ဒါပေမဲ့လည်းတရုတ်နိုင်ငံနဲ့ပတ်သက်လာရင်တော့ရှေ့မှာကြီးမားတဲ့အသားစီတွေရှိနေနိုင်ပါသေးတယ်တရုတ်နိုင်ငံရဲ့ကုန်သွယ်ရေးမှုဝါဒနဲ့လူ့ခွင့်ရေးချိုးဖောက်မှုကိစ္စရပ်တွေမှာစိုးရိမ်မှုတွေရှိနေပေမဲ့လည်းဥရောပသမဂ္ဂ EU ကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးသဘောတူညီမှုအရရှိထားတာ
ပါ Europe doesn't see China as a geopolitical peer competitor
အမေရိကန်ကရှုမြင်နေတဲ့လူမျိုးတရုတ်နိုင်ငံကိုပထဝီနိုင်ငံရေးတိုင်ပင်နိုင်ငံတစ်ခုအဖြစ်ဥရောပဘက်ကရှုမြင်ထားတာတော့မဟုတ်ပါဘူး
သမရဘရက်ဥပမာအစိုးရလက်ထက်ကသူ့သမရအဖြစ်မစ္စတာဘိုင်ဒန်တာဝန်ယူခဲ့တဲ့အချိန်မှာတော့ဥရောပမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးတိုးတက်အောင်ဆောင်ရွက်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့၄နှစ်တာကာလမှာတော့ဥရောပနိုင်ငံအတော်များများကသူတို့ရဲ့မဟာမိတ်အမေရိကန်နိုင်ငံကိုယုံကြည်အားကိုးနိုင်ပါမလားဆိုပြီးတော့မိန့်ခွန်းတွေထုတ်လာကြတာပါ။ဥရောပမဟာမိတ်တွေဘက်ကကိုယ့်ခြေပေါ်ကိုယ်ရနိုင်ဖို့ပြင်ဆင်ရမယ်လို့မြင်နေကြပြီလို့လည်းကော်ဒဝက်ကပြောပါတ
ယ်။ They think they need to develop their own so-called strategic autonomy.
ဒီလိုနိုင်ငံတွေကသူတို့ဘာသာကိုယ်ပိုင်ပြဋ္ဌာန်းမှုကိုမဟာဗျူဟာကျကျရေးဆွဲဖို့ထင်မြင်ယူဆလာကြပါတယ်။အမေရိကန်ဘက်ကလည်းကဲဒီမှာစပွဲထိပ်ကိုတုတ်တုတ်ပြန်ရောက်လာပြီ။အမေရိကန်ဦးဆောင်မှုနောက်လိုက်ကြပါဆိုပြီးပြောလာပါလိမ့်မယ်။ဒီဥနဲ့ဆက်ဆံရေးလို့အရေးကြီးတဲ့ကိစ္စရပ်တွေမှာသဘောထားကွဲလွဲပြီးအဆုံးသတ်သွားတာမျိုးဖြစ်မလာအောင်ယုံကြည်မှုတည်ဆောက်ဖို့ကောင်းကောင်းစီမံနိုင်ဖို့တော့လိုပါတယ်။
တစ်ချိန်ထဲမှာပဲအမေရိကန်ရဲ့ကုန်သွယ်ရေးကတရုတ်နဲ့ရောဥရောပနဲ့ပါတိုက်ပြီးတော့အဆင်မပြေပါဘူး။သမ္မတဒိုနယ်ထရမ့်လက်ထက်မှာအမေရိကန်နဲ့ဥရောပနိုင်ငံတွေကြားကုန်ပစ္စည်းတချို့အပေါ်အပြန်အလှန်အခွင့်အရေးတိုးကောက်ခဲ့တာပါ။ပြင်သစ်စီးပွားရေးရာဝန်ကြီးဘရူနိုလီမရေကအခုလိုပြောထားပါတယ်
။ At the top of the agenda will be to
အမေရိကန်နဲ့ဥရောပကြားကုန်ပစ္စည်းစပွဲရပ်ပစ်ဖို့ထိတ်ဆုံးမှရှင်းလင်းလင်းဖော်ပြထားပါတယ်။အမေရိကန်ဆိုရဘက်ကပြင်သစ်ဝိုင်းလုပ်ငန်းတွေအပေါ်ကန့်သတ်အရေးယူလာပြီးနောက် Boeing Airbus လေယာဉ်ထုတ်လုပ်ရေးလုပ်ငန်းအပေါ်မှာခွန်တိုးကောက်တာမျိုးလိုမျိုးကိစ္စရပ်တွေကအမေရိကန်ရောဥရောပအတွက်ပါအကျိုးရှိတာကြောင့်ဒါကိုရပ်ပစ်စေချင်ပါတယ
်။ဗြိတိန်နိုင်ငံကရောအမေရိကန်နဲ့ဥရောပကိုဆက်သွယ်ပေးတဲ့အတ္တလန္တိတ်သမုဒ္ဒရာကြားကသဒ္ဒါအဖြစ်အစဉ်အလာတိုင်းရှုမြင်ထားတာပါ။ဒါပေမဲ့လည်းဥရောပကလည်းဗြိတိန်နိုင်ငံခွဲထွက်လိုက်တဲ့အတွက်အခြေအနေတွေတမျိုးတစ်ပုံပြောင်းသွားပါတယ်
။ So when it comes to trade issues or perhaps also climate change or
ကုန်သွယ်ရေးကိစ္စဒါမှမဟုတ်ဥရုယာတီပြောင်းလဲမှုဒါစီရေးကိစ္စတွေစီးပွားရေးရာစီကံတမတ်ချက်တွေဗန္ဒာယီအချက်အလက်လိုကိစ္စမျိုးတွေနဲ့ပတ်သက်လာရင်ဒီနိုင်ငံဟာအမေရိကန်ပထမဦးစားပေးချဉ်းကပ်မဲ့နေရာဖြစ်လာတော့မှာမဟုတ်ပါဘူး
။ဒါပေမဲ့လည်းလုံခြုံရေးကိစ္စမှာတော့ဗြိတိန်ကအမေရိကန်အဓိကမဟာမိတ်အဖြစ်ဆက်ရှိနေပါတယ်။ဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါမနစ်ရပ်က JCPOA လို့ခေါ်တဲ့အီရန်နျူကလ িয়ার သဘောတူညီမှုစာချုပ်ကထိတ်တန့်ဦးစားပေးရမယ့်ကိစ္စဖြစ်တယ်လို့အင်္ဂါနေ့မှာပြောထားပါတယ်။ဒီစာချုပ်ကနေ2018ခုနှစ်မှာအမေရိကန်နှုတ်ထွက်ထားတာပါ။
It is welcome that President elect Biden and the new administration
JCPOA သဘောတူညီမှုပြောင်းဝင်မယ်ဆိုပြီးယူကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့သူ့ဆွေးနွေးပွဲကပြောဆိုထားတာကိုချေစွပါတယ်။ဒါဆိုရင်တော့ဒီစာချုပ်ကပိုပြီးခိုင်မာအားကောင်းလာမှာဖြစ်ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ဥရောပနဲ့အမေရိကန်မှာလည်းပြည်သူ့ကျန်းမာရေးနဲ့စီးပွားရေးအခြေအတဲတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်။မကြခင်မှာတော့အတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်ကတိုင်းပြည်တွေအနေနဲ့ပြည်တွင်းအရေးကိစ္စတွေကိုသာအရင်ဆုံးဦးစားပေးဆောင်ရွက်ကြအောင်မှလည်းဖြစ်ပါတယ်။ဆက်မနားလောပါ
မင်္ဂလာပါရှင်ဒီမိုကရေစီစနစ်စီကိုတွားရောက်နေတဲ့မြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့နိုင်ငံရေးအနေအထားတွေနဲ့ပတ်သက်ပြီးတော့လေးလာတွေ့ရှိချက်တွေကိုတင်ပြတဲ့သိဖို့အစီအစဉ်နဲ့လက်ရှိနိုင်ငံရေးအခြေအနေကိုသုံးသပ်တဲ့မျက်မှောက်ရေးရာဆွေးနွေးခန်းစီစဉ်တွေကို VOA ရုပ်သံစီစဉ်တွေမှာထုတ်လည်ပေးနေပါတယ် မြန်မာနိုင်ငံဒေသအသီးသီးမှာကြုံတွေ့နေရတဲ့လူ့အခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုအကြောင်းအရာမျိုးစုံနဲ့ပတ်သက်ပြီးတော့လူထုအနေနဲ့ဘာတွေသိထားသင့်ပါလဲလက်တွေ့ဖြစ်ပေါ်ကြုံတွေ့နေရတဲ့အခြေအနေကိုဆွေးနွေးတင်ပြထားပါတယ်ဒီစီစဉ်လေးကို VOA မြန်မာပိုင်းစနေည TV Magazine စီစဉ်မှာအပတ်စဉ်တစ်လှည့်စီတင်ပြပေးနေပါတယ်ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့ကြိုင်နဲ့ကြည့်ရှုနိုင်တာဖြစ်ပါတယ်ဒီစီစဉ်ကိုစနေညနဲ့တနင်္ဂနွေနေ့ရေဒီယိုစီစဉ်တွေကနေလည်းထုတ်လွှင့်ပေးနေပါတယ်။ VOA စီစဉ်တွေကိုကြည့်ရှုကြတဲ့ပရိသတ်အားလုံးကိုထူးထူးကျေးဇူးတင်ပါတယ်ရှင
်။အိန္ဒိယနိုင်ငံကကိုဗစ်ရောဂါကာကွယ်ဆေးတွေမြန်မာနိုင်ငံအပါအဝင်အိန္ဒိယနိုင်ငံတွေကိုဒီကနေ့ပဲပေးပို့လိုက်တာကြောင့်မကြာခင်ရောက်လာတော့မယ့်အကြောင်းတင်ဆက်ပေးပါမယ်။ကျွန်မကတော့စုစုပါ။အိန္ဒိယနိုင်ငံကကိုဗစ်ရောဂါကာကွယ်ဆေးတွေကိုမြန်မာ၊ဘူတန်၊ဘင်္ဂလားဒေ့ရှ်၊နီပေါ်၊မော်ဒိုင်းနဲ့ဆေးရှဲတို့ကိုဒီကနေ့ပဲစတင်ပို့ဆောင်လိုက်ကြောင်းသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်။နောက်ထပ်လည်းပြည်တွင်းကအာဖဂန်နစ္စတန်နဲ့မော်ရီရှက်နိုင်ငံတို့ကိုတင်ပို့သွားမှာပါ။မြန်မာနိုင်ငံကတော့လူဦးရေ15သန်းသာအတွက်မှာယူထားပြီးအဲ့ဒီတည်းကပထမအထုတ်ခေတ်ရောက်လာတဲ့အခါမှာတော့ကျန်းမာရေးဝန်ထမ်းတွေအပါအဝင်65နှစ်အထက်အရွယ်ရှိသူတွေကိုဦးစားပေးအစီအစဉ်နဲ့ထိုးနှံပေးမှာဖြစ်ကြောင်းလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဗဟုဟုကူးစက်ရောဂါတိုက်ခိုက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ်
။အိန္ဒိယအနေနဲ့လည်းပေးဖို့မဲ့စာကွက်ဈေးတဲ့ဒီနေ့ကစပြီးပြန်ပေးဖို့လာဖြစ်တဲ့အတွက်ကြောင့်အရှိတ်ပတ်အနည်းငယ်အတွင်းမှာလည်းကျွန်တော်တို့စီရောက်ရှိလာနိုင်ပါတယ်။ဒါအပြင်တရုတ်နိုင်ငံတိုင်းဝန်ကြီးဌာနဝန်ကြီးမစ္စတာမန်ဟီလာတို့ကလည်းကောက်ွယ်ဈေးအလုံးရေ3သိန်းကိုမြန်မာနိုင်ငံကိုပေးဖို့ထူထမ်းမယ်ဆိုပြီးပြောထားတယ်ရှိပါတယ်။ဒါဆိုကောက်ွယ်ဈေးတွေကတော့ဒါတစ်ပွဲပွဲနဲ့တော့ရောက်ရှိဖို့ရှိပါတယ်။ရောက်ရှိတဲ့ကောက်ွယ်ဈေးတွေပေါ်မူတည်ပြီးတော့နော်ကောက်ွယ်ဈေးတွေကိုဆင်းလိုက်နော်တက်ဆိုင်ရာကောက်ွယ်ဈေးထိုးတင်တဲ့လူအုပ်စုပေါ်မူတည်ပြီးတော့ဒါထိုးနှံပေးမှာဖြစ်ပါတယ်။
အိန္ဒိယနိုင်ငံကကမ္ဘာအကြီးဆုံးဆေးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Serum Institute of India နဲ့ဗြိတိန်အောက်စဖို့တက္ကသိုလ်တို့ပူးတဲ့သုတေသနလုပ်ထုတ်လုပ်မဲ့ကာကွယ်ဆေးကိုတော့ကိုဗစ်ရှိလို့အမည်ပေးထားပြီးယောဂကာကွယ်နိုင်စွာ90ရာခိုင်နှုန်းအထိရှိတယ်လို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကိုကာကွယ်ဆေးရောက်လာတဲ့အခါမှာလိုအပ်တဲ့သူတွေကိုအမြန်ဆုံးထိုးနှံပေးဖို့ပြင်ဆင်ထားကြောင်းလည်းကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဒေါက်တာခင်ခင်ကြီးကပြောပါတယ်။
ကာကွယ်ဆေးတွေရရှိပြီဆိုတာနဲ့ကာကွယ်ဆေးထိုးနိုင်တဲ့လူလူစုတွေကိုအမြန်ဆုံးရောက်ရှိနိုင်ဖို့ရောက်ရှိပြီးတဲ့အခါကျကာကွယ်ဆေးထိုးစုရက်တွေမှာကာကွယ်ဆေးထိုးနိုင်ဖို့ကာကွယ်ဆေးထိုးနိုင်ပြီးတဲ့အခါမှာလည်းနောက်ဆက်တွဲကာကွယ်ဆေးထိုးပြီးနောက်ဆက်တွဲဖြစ်ရတဲ့ဖြစ်ပွားမှုမရှိစေဖို့အတွက်နော်လိုအပ်တဲ့အရေးပေါ်ဆေးတွေအစအစင်သက်ထားရှိပြီးမှဒါကာကွယ်ဆေးထိုးဖို့ကာကွယ်ဆေးထိုးပြီးတဲ့အခါမှာလည်းထိုးတဲ့သူတွေကိုဒီ registration နဲ့နော်ဒါ electronic နဲ့ဒီမှတ်တမ်းတင်ဖို့ဒါမျိုးကိစ္စရက်တွေကိုစတင်နေတဲ့နေဒါတောင်းရတာလည်းဒါချိန်ပေါင်းများစွာရှိပြီးဖြစ်ပါတယ်
ကမ္ဘာမှာကိုဗစ်ရောဂါကိုကူးစက်မှုအမေရိကန်ပြည်ရင်ဒုတိယအများဆုံးအဖြစ်သေဆုံးသူ3000ကျော်နဲ့ကူးစက်သူ10000ကျော်ရှိနေတဲ့အိန္ဒိယနိုင်ငံမှာတော့ရောဂါတိုက်ခိုက်ရေးရှေ့တန်းကဆောင်ရွက်နေတဲ့ကျန်းမာရေးဝန်ထမ်း6,300ကျော်ကိုကာကွယ်ဆေးထိုးနှံပေးထားပြီးလို့လည်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာတော့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဇန်နဝါရီလ19ရက်နေ့အထိထုတ်ပြန်ထားတဲ့စာရင်းအရကံယောဂါကြောင့်သေဆုံးသူ2900ကျော်ရှိနေပြီးယောဂါကူးစက်ခံရသူကတော့33,500ကျော်ရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်ပရိုဂရမ်ဆရာဂူဆလာဒီနားဆင်ရမှာတော့မြမရေးတုံးတဲ့အစီအစဉ်ဖြစ်ပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေနဲ့SNLD ဆန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကုလသမဂ္ဂရဲ့တွေ့ဆုံမှုကပြည်ဆုံးသွားခဲ့ပါပြီ။မွန်ပြည်နယ်နဲ့ကယားပြည်နယ်တို့မှာတွေ့ခဲ့ရတဲ့အတားအဆီးတွေကိုအခုနှစ်ပါတီကဘယ်လိုကြော်လွှားခဲ့ရသလဲ။ဘယ်လောက်ထိလောလောဆယ်ပါပြောင်းလဲကြထားနိုင်တယ်လဲ။ဒါတွေကိုထပ်ပြင်းစဉ်းစားဖို့လိုတယ်ဆိုတာတွေကို SNLD ပါတီတွဲဖက်အတွင်းမှုတက်စိုင်းကြော်ညွန့်နဲ့ကျွန်တော်ကြော်စင်တာဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်။ဆရာစိုင်းကြော်ညွန့်ခင်ဗျာတလုံးက အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကုသလေအဖွဲ့ကတိုင်းရင်းသားတွေနဲ့လာပြီးတွေ့တဲ့ကိစ္စမှာပထမဆုံးကချင်းမှာသွားတွေ့ရတဲ့အခါမှာသူတို့တွေ့ဖြစ်တယ်။နောက်မွန်တို့ကြားရုံမှာကြတော့အကြောင်းမျိုးမျိုးမတွေ့ဖြစ်ကြဘူး။အဓိကအဖြစ်တော့နေရာတိုင်းသားတွေနဲ့သူတို့ဘယ်နေရာမှာတွေ့မယ်ဆိုတဲ့ကိစ္စမှာသဘောကျကြတယ်။နောက်ပြီးတော့ပါတီကုသလေနဲ့မတွေ့ဘဲနဲ့ရွေးကောက်ခံဆွတ်တော်ကုသလေနဲ့တွေ့မယ်ဆိုတဲ့ NLA ရည်ရည်ကိုတိုင်းရင်းသားကလက်မခံလို့မပြေလည်ခဲ့ကြဘူး။ဆိုတော့ SNL ဒီတိုင်းကြတော့ဒီကိစ္စမှာတွေ့ဖြစ်သွားတယ်ဆိုတော့ဒါဟာဘာဘယ်လိုများသဘောထားပြီးတော့ဘယ်လိုများညှိနှိုင်းပြီးတွေ့ဖြစ်ကြလဲဆိုတော့နည်းအချင်းချင်းပြောပါဆရာပထမဆုံ
း ဟုတ်ကဲ့ကျွန်တော် SNL ဒီပေါ်ဌာနချုပ်ကိုကျွန်တော်ကအဆင့်ကိုပြတ်ပြောင်းလာတယ်ကျွန်တော်ဥက္ကဋ္ဌတွေနဲ့ဒုက္ခတို့အတင်းမှုတွေတွေ့သွားတယ်ပြီးရရှင်နိုင်ခင်ရဲ့အနေပေါ့ပြီးတော့ဟိုကျွန်တော်နဲ့ဒီဥက္ကဋ္ဌမျိုးဥတော်နဲ့ဖွဲ့နေကိုဖြစ်ပေါ်တော့နောက်ပိုင်းကျရင်ချိတ်ဆက်မှတည်နေပေါ့ဗျာဒီတော့မင်းတို့လည်းချိတ်ဆက်တိုင်းလည်းပြောပါတယ်အဲ့တော့နောက်နေရနောက်မှာကျွန်တော်ချိတ်ဆက်ပါတယ်ပေါင်းကြီးမှလာပြေးဖို့ပေါ့ပေါင်းကြီးမှပြေးဖို့ဆိုတော့အဲ့တော့လူသားချင်းကျွန်တော်လက်ခံလိုက်တယ်တွေ့နေပြည်နေပေါ့ဒါနဲ့ဟိုနေရာကတော့ကျွန်တော်ညီနိုင်ဦးမယ်ဆိုပြီးတော့ကျွန်တော်ပြောခဲ့တာရှိပါတယ်ဆိုတော့နောက်ပိုင်းဒီတောင်ကြီးမှလည်းတော့ညီနိုင်နဲ့ရက်ကအလားရက်ဖြစ်သွားတယ်ပေါ့ဗျာဒီကြားထဲမှာသမီးအမေရတယ်ကျွန်တော်တောင်ကြီးမှာခြေဆိုင်တယ်ကျွန်တော်ဒုက္ခနှစ်ခုနဲ့ပြန်ပြရဒီအပြင်မှာဟောပြောင်းတဲ့တစ်ခုမှာပြဿနာရှိပါတယ်ဆိုတော့15ရက်နေ့မှာကျွန်တော်ဟိုဘက်ဒုက္ခဒီဘက်ကိုဆိုင်ပြီးဆုံးဖြစ်ဖို့ဟောဖြစ်လာတယ်ပေါ့ကအဲ့လိုကြောလို့ရပါတယ်ဒီတုန်းကချိန်ကြတော့လည်းကျွန်တော်ဖက်ကတော့ပါတီတွင်းဦးရောက်ပေါ့ဒီကောက်ခံကိုလည်းပြောင်းအောင်တောက်ပ
ါ SNL ဒီပါတီကိုဆိုင်နဲ့တွေ့ချင်းသာဖြစ်တယ်ဒီကောက်ခံကိုယ်လည်းတွေ့တယ်ဆိုရပါသူကအဲ့ဒီစကံကြေကိုသူကဖြစ်လိုက်တယ်ဟောအဲ့ဒီစားမှ
ာမရှိပါဘူးဗျကျွန်တော်နဲ့တွေ့တဲ့ချိန်မှာဘယ်လိုမျိုးဒီနဲ့တွေ့ရမှန်းဆိုတဲ့ဟာကိုမပြောပါဘူးဗ
ျဟုတ်ကဲ့နေရာကသူကန်တက်ပြီးတော့နေရာက
နေရာတော့ဆန်တော့ဒီရှမ်းပြည်နယ်ရုံးဘက်မှာတွေ့ပါဆိုတော့ဟိုနောက်ဆုံးကျွန်တော်ခက်ခါတော့ဒါဟိုကျွန်တော်လူကြီးတင်စီရတယ်ဘက်ကလာအားလည်းပြုစုံပြီးတော့ဆိုတော့ကျွန်တော်စီကိုသူကလာသူကလာပြီးတာပဲလေအဲ့တော့ကျွန်တော်ကျွန်တော်စီပြန်သွားတာဒီဆက်မရှိဘူးကျွန်တော်ပတ်စံနဲ့ခံပြီးတော့တွေ့လိုက်ချင်းနဲ့ဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါတီကူဇယ်နဲ့တွေ့ရဆိုတဲ့အပိုင်းကိုသူတို့ကလက်ခံတယ်ရေကောက်ခံထုတ်တော့ကူဇယ်ဘာသာမပြောဘူးဆိုတာသူတို့ကရှော့ပေးလို့ပဲဆရာတို့ဘက်ကလည်းပဲနေရာနဲ့ပတ်သက်ပြီးတော့ live show ရေးဆိုပေါ်လို့
ရှော့တာမရှော့တာတော့ကျွန်တော်မသိဘူးဗျဘာပြောကြလဲကဒူနဲ့တွေ့ရမယ်ဆိုတာမပါဘူးကကျွန်တော်ကရွေးချယ်ထားတဲ့လူတွေနဲ့တွေ့နေတော့အဖွဲ့ထားတဲ့အဖွဲ့ရှိတယ်ပြီးလို့ညီနိုင်ရင်ဖွဲ့ပေါ့အဲ့လိုနဲ့တွေ့မယ်လို့ပြောရတယ်
ဟုတ်ကဲ့ဒ
ီနေ့တွေ့ရမယ်ဒီနေ့မတွေ့ရအောင်ဆိုတဲ့စီတန်းတက်မှဆက်ဆက်ရမပါဘူးက
ြဟုတ်ကဲ့ကောင်းပါလေနောက်တစ်ခုကျွန်တော်မေးချင်တာအခုတွေ့ဆုံတဲ့အခါမှာချိန်နဲ့ atmosphere ဘယ်လိုနေပါလဲမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်ဘာညာဆိုတော့အဲ့ဒီအလားအလာကိုဆရာတို့ခံမှန်းလို့ရပါလားသူနဲ့ဆွေးနွေးတဲ့အခါမှာ
သူတို့ကတော့ဒီအဖို့ကြီးပုံများပါလေကျွန်တော်ဒီတက်မူဝါဒတွေသဘောတရားတွေကျွန်တော်ဆက်ရက်ပြီးချက်တွေကျွန်တော်ဒီအလုပ်တွေကိုပြောတဲ့ချိန်မှာသူတို့ကမှတ်သားတာတော့ဘာလို့ညာလို့ပုံများပါလေဒီကကနေပြီးတော့ဟိုပြန်ဆွေးနွေးလို့တော့အနေချင်းလို့ရှိပါတယ်။ဒါဟိုအဲဒီကောဟိုပြန်ဆွေးနွေးလို့တော့ဟိုဒီလိုပဲသွားရမှာပဲလေ။ဒါသာပထမဆုံးနဲ့တွေ့တာဆိုတော့ကျွန်တော်တွေ့တော့ဘယ်ဖြစ်တယ်ဆိုတော့ကဟိုနောက်ပိုင်းကျရင်တော့ဒီကပို့ပြီးအမှုတော်ဆန်နေတာရှင်းနေဖြစ်လာမယ်ပေါ့ဗျာ။အဲ့လိုပဲမျှော်လို့ရတော့
ဟုတ်ကဲ့တိုင်းသားပါတီတွေထဲမှာဆရာတို့ပါတီကအကြီးဆုံးအင်အားအကြီးဆုံးပါတီကြီးတခုဖြစ်တဲ့တခုသောပါတီပေါ့လေအင်အားအကြီးဆုံးပါတီတခုone of the parties ဖြစ်နေဆိုတော့တခြားတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးရတဲ့အခါမှာတိုင်းရင်းသားဒေသတွေမှာသွားဆွေးနွေးရတဲ့အခါမှာပုံပြီးလက်အဆင်ပြေအောင်အထောက်အကူဖြစ်အောင်ဆရာတို့အနေနဲ့ဟောအဲ့လိုညှိနှိုင်းပေးနိုင်မဲ့အခြေအနေရှိပါလားကျွန်တော်နဲ့ညှိနှိုင်းလို့အဆင်ပြေတယ်ခဏလေးကြီးကြပါဆိုတဲ့သဘောမျိုးဥဆောင်နှမ်းပြသဘောမျိုးဟောဖြစ်လာနိုင်တဲ့အခြေအနေရှိပါလား
ကျွန်တော်ကတော့ပြောထားပါလေဟောလိုအပ်ချက်ရှိတော့တခြားပါတီတွေတော့လေတော့လေးနဲ့ရှိပါတီအောင်စာပို့ထားတာဟု
တ်
ဒီအခက်တွေရှိတော့ကျွန်တော်ကူညီနိုင်ပါတယ်ဆိုတာကိုသူတို့တော့အသိဉာဏ်ကြောခဲ့တာရှိပါတယ
်ဟုတ်ကဲ့တောင်းပါတယ်ဆရာအဲ့တော့
ဟုတ်ဟုတ်ကဲ့
ဒီသူတို့ကပုံမှန်တချို့ဆိုရင်ဥပါဒင်းတိုင်းနဲ့ပါတီလို့မခေါ်ဘူးတဲ့နော်ဒေါက်တာအမွန်ကြီးကပြောတော့ကြားရတယ်။ဒါကြောင့်လဲဆိုတော့သူတို့ NLD ထဲမှာပါတဲ့တိုင်းရင်းသားတွေကတော့မကျေနပ်ဘူးဆိုတော့တိုင်းရင်းသားဒေသမှာဖွဲ့ထားတဲ့ပါတီကိုဒေသခံပါတီပဲခေါ်မယ်။တိုင်းရင်းသားပါတီဟုတ်အဲ့ဒီစကားကတော့တော်တော်လေးကတိကောက်ဖြစ်မယ်လို့တိုင်းရင်းသားတချို့ကပြောကြပါတယ်ဒီကိစ္စဟာ။ဆရာတို့ဘယ်လိုသုံးသပ်ပါလဲဒီကိစ္စ။အဲဒါ
တော့မပြည့်ဘူးကကျွန်တော်တို့လည်းမပြောတော့ကျွန်တော်ကကိုယ်ကိုယ်ကြားတာလည်းမဟုတ်ဘူးလေ။ဆိုတော့ကျွန်တော်ကဘာပြန်ပြောရမှန်းသိ
ဟုတ်ကဲ့အဲ့ဒါတော့တရင်နောက်တူမိရခါပြောသွားတာဖြစ်ပါတယ်နောက်တစ်ခုကဆရာတို့ဒီတိုင်းသားတွေကမျောလင်းချက်ကတော့တော်တော်လေးမြင်မာရပေါ့လေဆိုတော့အခုဆွေးနွေးညီနိုင်တဲ့အခါမှာတော့ဘယ်အတိုင်းကြာထိခီးရောက်လာနိုင်လဲပထမဆုံးကနူးအနေနဲ့ဘယ်အဆင့်ထိဖြစ်မှန်းလို့ထင်ပါလဲတိုင်းသားတွေမှာရွေးကောက်ပွဲနိုင်တဲ့ပါတီကဘယ်လောက်ထိဦးစားပေးလာမလဲတိုင်းသားဒေသတွေကအစိုးရဖွဲ့တဲ့နေရာမှာဆရာဘယ်လိုစဉ်းစားမလဲရော
ဒီကြောင့်ဆောင်းနေမှာလေနည်းနည်းပေါင်းကြည့်ရအောင်လို့ဖြစ်ပါတယ်စစ်တုံဆွေးနွေးမှုကကနင်းပိုင်းပုံစံနဲ့ဖြစ်နေတော့လေကနင်းနဲ့တော့တိုင်းဒေသမှာတုံးတော့လို့နည်းနည်းခတ်သေးတယ်က
အခုတချို့ကတော့သုံးသက်ကြတယ်သုံးသက်စီရလည်းဖြစ်နေရပေါ့လေတမရောကလည်းပဲတိုင်းသားတွေနဲ့သူတို့စစ်မြေကြီးကိုသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်အစိုးရကလည်းသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်ဥပမာအဖြစ်ပြောမယ်ဆိုရင်ရခိုင်မှာအေးအေးနဲ့အပြည့်အစုံရဲ့ကိစ္စလုပ်ဖို့အတွက်တမရောကလုပ်တယ်ရွေးကောက်ပွဲကျင်းပဖို့တူပနဲ့ရှမ်းမှာလည်းထုံနီလောက်မယ်ဒါကို energy အစိုးရကဒါကိုတက်တက်ကြွကြွမရှိဘူးလက်မခံသလိုဖြစ်နေတဲ့ဆိုတဲ့ကိစ္စတွေဆိုတော့ဒီလိုကွဲလွဲမှုတွေရှိနေတဲ့ဟာရောသူတို့နဲ့ပတ်စုစည်းပြီးတော့တပေါင်းနဲ့လုပ်နိုင်မယ်လို့ထင်ပါလားဘယ်လိုမျှော်လင့်ချက်ထားပါလဲဆရာတို့က
အခုကတော့ဒီအစိုးရတဲ့ဖက်စီခါနီးအချိန်ဆိုတော့ဒီလိုပဲဖြစ်တတ်ပါလေဒီတော့ဥပဒေကလုံဆွဲတာပေါ့ဗျာဟောအစိုးရဖက်စီမှာဟိုရှင်းကြအာဏာအပြိုင်ရတာပေါ့လေဒါကတော့အစိုးရဖက်စီတီးသွားတဲ့အချိန်ကတော့ဒါတွေကငြိမ်သွားမယ်ထင်ပါလေ
ဆန်ဒီကြားကလာမှာတော့အစ်တန်းနိုင်ပြီးတော့တောက်ရမှာခင်ဗျာဟောဆရာတို့မြေပေါ်တေဝင်းနိုင်ငံရေးပါတီယူအနေနဲ့ကတော့တိုင်းဒေသတော်တော်များများမှာလက်နက်ကင်အဖွဲ့အစည်းတွေရှိပါတယ်သူတို့တွေကတော့ဒီကိစ္စရတဲ့ဆွေးနွေးညှိနှိုင်းမှုရှိပါလားဆွေးနွေးညှိနှိုင်းမှုကလိုအပ်တယ်လို့မထင်ဘူးလားခင်ဗျာ
အချိန်တိုင်းတော့လိုအပ်မယ်ထင်ပါတယ်ကျွန်တော်အစိုးရနဲ့သတ်မှတ်တော်နဲ့တည်းအစ်တန်းညှိနှိုင်းတာကိုစစ်ပွဲရဲ့ဆက်ဆံရေးလို့ခေါ်ကြတာလေကွာဒီကနေ့တိုင်းနာလက်နက်ကိုင်ရရှိတဲ့တိုင်းနာပါတီရရှိတဲ့ဒီမပါတီရရှိတာပါပဲ။ဒါတွေအားလုံးကတော့တစ်ချင်ချင်းရရောဟိုအားလုံးစိတ်ဆက်မှုနိုင်နိုင်တဲ့ပုံစံဆိုတော့ပူကောင်းတယ်ပေါ့ဗျာ။ဒါတလုံးတော့မင်းရဲ့တော့လုံးရဖက်အောင်တဲ့ပုံရှိပါတယ
်။ဟုတ်ကဲ့တိုင်းနာဒေသတွေမှာစစ်ပတ်ရဖက်ဆက်ဆံရေးကတော့ပူပြီးတော့အဆင်ပြေနိုင်ပေမဲ့ဒီမှာဆိုကြပါစို့ဘဟုမှဖြစ်နေတဲ့စစ်တပ်ရဖက်ဆက်ဆံရေးကတော့ကောလာဟလတွေအမျိုးမျိုးနဲ့ထွက်နေပါတယ်။ဆရာတို့ကဘလို့ကြားမိပါလဲဆရာတို့လည်းကြားကောင်းကြားမှာပေါ့ဒီဟာရောစွရင်းကြီးကဘလောက်ရှိမဲ့ထင်ပါလဲအ
ဲဘိုင်းမှာကျွန်တော်တို့မတုံ့တန်နိုင်လေကြဟိုအဖြစ်ကတည်းကတော့ဒီဒီကနမနသိမှာကအငိုင်းဖြစ်ကြတောင်းနေနိုင်တယ်လေအဲ့ဒါကိုလည်းဥက္ကဋ္ဌကျွန်တော်ပြောလို့ပါပဲဒါပါပါအာဏာလုံဆွဲနေတာပဲလေအဲ့တော့ဟိုဟိုနှစ်ဖက်လုံးကတော့အာဏာကိုသားကြမှာပဲလေအဲ့ဒီပုံမှာတော့ဟိုအဲ့တော့တုံ့ပြန်အောင်လုပ်နေ
ပါလေကျွန်တော်ကတော့ဖြစ်တော့တုံ့ပြန်နိုင်လေကြဟုတ်ကဲ့နောက်အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းလာမယ်ဆိုတဲ့အကြမ်းမှာတိုင်းရင်းသားတွေကဘယ်လောက်ထိပါလာနိုင်လဲတချို့ကတော့အာဘိုးအစိုးရထဲမှာလည်းတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်နောက်ပြီးတော့ဒီဒေသမှာလည်းပဲတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်သို့တော်လည်းပဲဒီတိုင်းရင်းသားတွေကသူတို့ကြိုက်တဲ့လူကိုပဲခေါင်းခေါက်ပြီးတော့ရွေးလာနေမှာ
ဒီအမျိုးသားညီညွတ်ရေးအစိုးရပုံချင်မှလည်းဟုတ်နိုင်မယ်ပေါ့ဗျာအဲပြောလို့ကကျွန်တော်ကလိုက်ပြောနေရတာဟုတ်အဲတော့သူတို့နောက်ချိန်မ်းတလန်းထက်လမ်းမှာပဲဟိုပဲချိန်မ်းသွားမယ်ဆိုတာပုံပြီးတော့တုံးတက်နိုင်တယ်လို့မြင်တယ်လက်ရှိကတော့တမယုံကြပြုဆောင်ဆွေးနွေးမှုတော့ပဲကျွန်တော်တို့မှတ်ယူပါတယ
်ဟုတ်ကဲ့နောက်ဆုံးတစ်ခုမေးပြရစီအဲ့ဒါချက်တော့မတွေ့ရသေးရောတိုင်းရင်းသားပါတီတွေကများဆရာတို့နဲ့လာပြီးတော့တွေ့ရင်ကောင်းမလားဘယ်လိုလုပ်ကြမလားဆိုတော့တိုင်းရင်းသားပါတီအချင်းချင်းကညှိနှိုင်းမှုရှိပါသလားညှိနှိုင်းလာနိုင်တဲ့အခြေအနေရောရှိပါလား
အဲကျွန်တော်တို့ကတော့ဟိုလူအပ်လာရင်ကျွန်တော်ကတောင်းလာရင်ဟိုပြည်ပေါ်ကစီမီပင်းကဆင်းနေရှိပါတယ်ဒီတိုင်းသားပါတီဖက်တာပဲဖြစ်ဖြစ် NLD ဖက်တာပဲဖြစ်ဖြစ်ပေါ့ဗျာအအဓိကပေါ်အရေးကြီးတာတော့ NLD ဖက်ပေါ့တင်းဖက်ကစိတ်ဆန္ဒနိုင်ငံရေးဆန္ဒရှိရဆိုတော့ကြောင်းဝင်ပြီးတော့ဟိုကျွန်တော်အများကြီးလှုပ်ဆောင်ပေးလို့ရပါတယ
်အဲ့တော့ NLD နဲ့ဆွေးနွေးတဲ့နေရာမှာတိုင်းရင်းသားတွေအလုံးတညတညထဲတောင်းဆိုမှုတညတညထဲဖြစ်အောင်ကြိုပြီးညှိနှိုင်းတဲ့သဘောမျိုးကလုပ်ဖို့အစီအစဉ်မရှိဘူးလားခင်ဗျာ
အဲ့ဒါတော့မပြောတတ်ဘူးဗျ။ဟိုကျွန်တော်ကအစုလိုက်အဖွဲ့လိုက်နေတော့စုနေပိုက်နေကြတော့လောရှိတာပေါ့ဗျာ။ဥပမာကျွန်တော်တို့ရွေနေရှိရတယ်။ဟိုအခုဆိုရင်လည်းဟိုပေါင်းကြီးငါးပါတီနဲ့တွေ့အောင်စုနေတာရှိတယ်ဗျာ။ဆိုတော့ဟိုဒီဟိုဘယ်လိုတော့ကြမ်းနေပြုတ်ကြမယ်ဆိုပြီးတော့အလုံးကြီးတစ်ခုတည်းနဲ့တွားတဲ့ပုံစံတော့ရှိတော့မလုံနိုင်သေးဘူးလို့မြင်တယ်။ဘယ်တော့ဖြစ်ပြောင်းနေလို့ကတော့ဖြစ်မရှိသေးပါဘူး။ဟိုကပမာမို့တဲ့တိုင်းသားလေအလုံးက
UK နိုင်ငံမှာစတင်တွေ့ရှိခဲ့တဲ့ကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုကမ္ဘာနိုင်ငံတချို့မှာတွေ့ရှိလာတာကြောင့်မြန်မာနိုင်ငံမှာလည်းကူးစက်ပြန့်နှံ့မှုတွေရှိနေပြီလားဆိုပြီးစိုးရိမ်ပူပန်နေကြရတာပါစစ်တပ်ရဲ့ဌာနဦးစီးဌာနညကြေးမှုချုပ်ပမောက်ခဒေါက်တာစောတန်းထွန်းကတော့မြန်မာနိုင်ငံမှာ COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ပြောင်းလဲမှုရှိမရှိဆိုတာကိုစဉ်ဆက်မပြတ်စောင့်ကြည့်လေ့လာနေပြီးလက်ရှိအခြေအနေမြန်မာနိုင်ငံမှာမတွေ့ရှိသေးဘူးလို့အမေဖြစ်အစီအစဉ်မှာထုတ်ဖော်ပြကြခဲ့တာရှိပါတယ်။အထွေထွေရောဂါထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကလည်းမြန်မာနိုင်ငံမှာတွေ့ရှိရတဲ့ COVID-19 ဗိုင်းရပ်စ်ပိုးဟာ UK နိုင်ငံမှာတွေ့ရှိရတဲ့ကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်နဲ့မတူဘူးဆိုတဲ့အကြောင်းကိုအခုလိုရှင်းပြပါတယ်။
သူတို့အကြမ်းင်းပြောမယ်ဆိုရင်ဒီ lineage ရယ် virus ရယ် visa မှာ B117 လို့ခေါ်တာပေါ့နော်သူတို့သတ်မှတ်ထားတဲ့အဲ scientific name က B117 အမျိုးအစားပေါ့ဆိုတော့အဲ့ဒီအမျိုးအစားက UK ကနေဖြစ်ပြီးမှတစ်ကမ္ဘာလုံးပြန်มาလာဒါမှမဟုတ်ရင်ကြံတဲ့တိုင်းပြည်တွေမှာရှိတဲ့လူရဲ့ခန္ဓာကိုယ်တွေက virus တွေရောဒီလိုအသင်ကွဲအသင်ကွဲနေဒီပုံစံမျိုးရောဖြစ်လာနိုင်သလားပေါ့နော်ဒါဆိုတော့နှစ်မျိုးလုံးဖြစ်နိုင်တယ်အဲ့တော့ virus ကဒီ UK ဒေတာမှာရှိတဲ့နိုင်ငံမှာရှိတဲ့လူတွေရဲ့ခန္ဓာကိုယ်ထဲမှာဝင်ရောက်ပြီးပွားတဲ့အချိန်မှာခုနကဗီဇကွဲတဲ့အနေနဲ့ဒီတစ်မျိုးတည်းမဟုတ်ပါဘူးဗီဇကွဲအများကြီးဖြစ်လာတယ်ပေါ့နော်အဲ့တော့အများကြီးဖြစ်လာတာတွေကိုလည်းဒီလူတွေကနေတက်ကွဲကန်းနေဆက်ပြီးဆက်သက်စစ်ဆေးနေတယ်မြန်မာပြည်မှာလည်းဒီလိုပဲခန္ဓာကိုယ်လူတွေရဲ့ဖြစ်ပွားနေတဲ့ virus ကိုဗီဇခွဲစိတ်ကြည့်လိုက်တဲ့အခါမှာတော့အခုလက်ရှိလက်တလောတွေ့နေတဲ့ဒီမျိုးစိတ်က B 1376ဆိုပြီးတွေ့ရတယ်เนาะအဲ့တော့ UK မှာ B117 မြန်မာပြည်မှာ B136 ဆိုပြီးတွေ့ရတယ်အဲ့တော့ဒီမျိုးကွဲချင်းမတူသေးဘူးပေါ့เนา
ะမြန်မာနိုင်ငံမှာကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုမတွေ့ရှိရသေးဘူးဆိုပေမဲ့ကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့် COVID-19 ကာကွယ်ရေးညီလာခံကိုပေါ်စတာလေးလိရှိလို့မရသေးဘူးလို့ပြည်သူရှင်တွေကတိုက်တွန်းချံပေးနေကြပါတယ်COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုကာကွယ်တဲ့နည်းလမ်းတွေဟာလက်တလောကူးစက်ပြန့်နှံ့နေတဲ့ COVID-19 ဗိုင်းရပ်စ်ကိုကာကွယ်တဲ့နည်းလမ်းတွေနဲ့အတူတူပဲဖြစ်ပေမဲ့ကူးစက်မှုလုံးမြန်တာကြောင့်ကာကွယ်ရေးနည်းလမ်းတွေကိုပိုပြီးကြီးကြီးကျယ်လိုက်နာဆောင်ရွက်ဖို့အရေးကြီးတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
။ဆရာတို့ကကာကွယ်တဲ့နည်းလမ်းတွေမှာအရင်ဆုံးကဆရာတို့လေ့လာမှုကလူမျိုးတည်မတ်စ်မပါဘဲနဲ့3ပေ6ပေအတွင်းမှာ15မိနစ်စကားပြောရင်ယောဂပူကူးတယ်ဆိုတာအရင်အကောင်ကြီးအတွက်ဒီနဲ့ဆိုင်နေပေါ့နော်15မိနစ်ပြောလို့ဗဇက်ထီကထွက်လာတဲ့အကောင်ကြီးလေးတွေများများများများလာတာကိုချူဆိုင်မိရဲ့အခါမှာဆရာတို့ကယောဂပူလက္ခဏာရတယ်9မိနစ်ပမာဏထွက်တဲ့ပမာဏချူဆိုင်ုံနဲ့ယောဂလက္ခဏာမပြဘူးယောဂမဖြစ်ဘူး15မိနစ်တွေ့မှာဆိုပြီးအဲ့ဒီကနေဖြစ်လာတာပေါ့နော်အဲ့တော့အခုဆိုရင်အရင်ဗိုင်းရပ်စ်ဒီ15မိနစ်စကားပြောလို့ကူးစက်နိုင်တယ်ဆိုရင်အခုဒီ9မိနစ်လောက်ပြောုံနဲ့ထွက်လာတဲ့အမုံကနင်းနေကိုချူလိုက်တာနဲ့ကိုဖြစ်နိုင်တယ်အရင်တုန်းကဗိုင်းရပ်စ်ဒီအိမ်တော်ကဒီအိမ်တော်စုတစ်ခုမှာယောဂပိုးရှိရင်စစ်ဆေးလိုက်တဲ့အခါမှာတချို့တွေမှာတွေ့ရပြီးတော့တချို့တွေမှာမတွေ့ရဘူး။ဘာကြောင့်လဲဆိုပြီးကြတော့ဒီအင်တာဗျူးတွေမှာလည်းဖြည့်ရှင်းပြောပြဘူးတယ်ပေါ့နော်။ဒီဗိုင်းရပ်စ်ကိုရှူဆိုင်မိတဲ့နီလန်းတွေကြွားချတဲ့အခါမှာတချို့တွေမှာယောဂပိုးရှိပြီးတချို့တွေမှာ contact တွေမှာပေါ့နော်။တချို့တွေမှာမတွေ့ဘူး။ဒါပေမဲ့ဒီ UK visa အသစ်သာဝင်ရောက်လာတယ်လို့ရှိရင်တော့သူဒီအကောင်ကြီးအတွက်နင်းနေတဲ့ယောဂကိုဝင်စီနိုင်တဲ့အတွက်ကြောင့်မလို့အကယ်၍များဒီသားစုစုမှာဒီဗီဇကွဲဗိုင်းရပ်စ်ကူးစက်ခံရပြီဆိုရင်တော့ကျန်တဲ့တိန်လုံးကူးစက်ဖို့ရခိုင်တော့များသွားမယ်။ဒါမျိုးတွေကြတော့ကူးစက်မြန်တယ်ဆိုတာပြောပြလို့ရတယ်။ဥပမာဒီကားတစ်စီးမှာအတူတူစီးသွားတယ်။အဲဘတ်ကားဆိုလို့ရှိရင်ဥပမာဒီဗီဇအဟောင်းကလူ30စီးတဲ့ဘတ်ကားမှာလူ10တယောက်ပါခဲ့လို့လူ10ယောက်ကူးစက်မယ်ဆိုရင်ဒီဗီဇတစ်ပါတဲ့နော်လူတယောက်ကကားအတူတူစီးသွားမယ်လေလုံးပိတ်ခမ်းမှစီးသွားမယ်ဆိုရင်အကုန်လုံးနှီးပါးကိုကူးစက်နိုင်တယ်ဆိုတော့ကူးစက်မှုများတယ်ကူးစက်မှုမြန်တယ်ဆိုတာအကောင်ရည်အတွက်နင်းနေနဲ့လူခန္ဓာကိုယ်ထဲဝင်ရောက်ပြီးတော့ပွားများပြီးတော့လက္ခဏာပေးနိုင်တယ်လို့ယူဆရတယ်ပေါ့နော်ဒါဆိုလို့ရှိရင်ဒီချက်လက်တွေပေါ်မှာမူတည်ပြီးတော့ဆရာတို့ကဒါဆိုကာကွယ်ရေးနည်းလမ်းတွေရောထူးထူးခြားခြားပို့လုပ်ဖို့လိုသလားဒီဗီဇကွယ်ဗိုင်းရပ်စ်အသစ်အတွက်ဆိုတော့ကာကွယ်တဲ့နည်းလမ်းတွေကတော့ဒီတိုင်းပဲနော်ဒါပေမဲ့သကလုံးတစ်လုံးဆရာအဓိကပြောချင်တာကဘာလဲဆိုတော့စနစ်တကျပြည်ပြကြကြဒါမျိုးလေးတွေပြောချင်တာပေါ့နော်အရင်တော့ကာကွယ်ရဲမတ်ဆက်လို့ရှိရင်ကာကွယ်ရဲဆိုပြီးတော့မတ်ဆက်တယ်ဒါပေမဲ့မတ်စ်ကိုစနစ်တကျတက်ချင်းချုပ်ချင်းမလုပ်မိတဲ့အခါမှာကူးစက်တယ်အခုဆိုလို့ရှိရင်အရင်တော့စနစ်တကျမတက်မချုပ်မိတဲ့အခါမှာနော်ဆဲကမားသွားလို့အမားလေးတွေပေါ့နော်လိုလိုအပ်တာလက်မစိဘဲနဲ့ကင်မိတာကိုဆရာတော့အမားလို့သုံးသပ်လိုက်မယ်ဆိုရင်အမားဆဲကတော့မားမှတခါပိုးဝင်နိုင်တဲ့အခွင့်အလမ်းရှိနေရနေဘူးတခါမှတခါဝင်နိုင်တဲ့အခွင့်အလမ်းဖြစ်လာနိုင်တယ်ဆိုတာကိုကျွန်တော်ကြည့်သူဘူးဒီနေနဲ့ပို့ပြီးသတိထားဖို့လိုတယ်ပေါ့နော်
မြန်မာနိုင်ငံမှာကူးစက်မြန် COVID-19 မျိုးကွဲဗိုင်းရပ်စ်အသစ်ကိုမတွေ့ရှိရသေးဘူးဆိုပေမဲ့ကူးစက်ပြန့်နှံ့ရောက်ရှိလာဖို့အခွင့်အရေးရှိနေတာကြောင့်ကာကွယ်ရေးနည်းလမ်းတွေကိုပိုပြီးတိတိကျကျလိုက်နာဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာရင်းဆုံးတော့အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေနဲ့စကြပါတယ်ဒီတစ်ပတ်ပရီးမီယာလိဘောလုံးပွဲတွေမှာတော့ဇယားထိတ်မှရောက်နေတဲ့မန်ချက်စတာယူနိုက်တက်နဲ့ချန်ပီယံလီဗာပူးတို့အန်ဖီမှာတွေ့ကြပြီးတော့ဂိုးမရှိသေးဖြစ်သွားပါတယ်ဒီပွဲမှာလီဗာပူးကဖိကစားနိုင်ခဲ့ပေမဲ့ဂိုးပေါကိုချင်းချောင်နိုင်မှုအပိုင်းမှာတော့မန်ယူကပုံများခဲ့ပြီးတော့ဒုတိယပိုင်းပြီးကနီးမှာမန်ယူဘက်ကဖနန်ဒက်စ်နဲ့ပေါ့ဘွာတို့ရဲ့အပိုင်းကန်သွင်းချက်တွေကိုလီဗာပူးကိုယ်တိုင်ကာကွယ်နိုင်ခဲ့လို့နောက်ဆုံးမှာဂိုးမရှိသေးနဲ့ပြီးသွားခဲ့တာပါမန်ချက်စတာယူနိုက်တက်နီးပြဆိုးရှားကတော့ဒီပွဲတည်ကျသွားတဲ့အတွက်စိတ်ပြတ်မိရဲ့ဆိုပြီးတော့ပြောပါတယ
် Of course the players have deserved the results and
ကျွန်တော်ကစားသမားတွေနိုင်သင့်ပါတယ်နိုင်ဖို့အခွင့်အရေးရှိတဲ့အတိုင်းလက်လွတ်ခဲ့ရတဲ့အတွက်စိတ်ပြတ်မိပါတယ်ကျွန်တော်တို့စိတ်တပိုင်ဆိုင်ရာအရာလည်းပိုကောင်းလာပြီးယုံကြည်မှုလည်းရှိလာနေပါတယ်အဝေးကွင်းမှာဓမ္မပဲရတဲ့အပေါ်မှာသူတို့စိတ်ပြတ်နေကြတာမြင်ရတဲ့အတွက်သူတို့မှာနိုင်ခြင်းစိတ်ပြင်းပြတ်တာရှိနေတာတွေ့ရပါတယ်ဒါကကောင်းတယ်လို့ပြောရမှာပါ
Facebook ဘာဖလောက်ကိုတော့တနင်္ဂနွေနေ့ကစကားကြတော့မှ Athletic Bilbao ကဘာစလိုနာကိုအချိန်ပေါ်မှာ3-2နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဘာစလိုနာကပွဲပြီးကနီးအထီကို2-2နဲ့ဦးဆောင်ခဲ့ပေမဲ့ Bilbao ကမိနစ်90မှာပြန်ချေသွားခဲ့လို့အချိန်ပေါ်ဆက်ကစားကြတော့မှ Bilbao က94မိနစ်မှာတတိယဂိုးသွင်းပြီးတော့3-2နဲ့နိုင်သွားတာပါ။ဒီပွဲမှာ Messi ဟာအချိန်ပေါ်ပြီးကနီးမှာအနီးကပ်ပြခံခဲ့ရပြီးတော့ဒါဟာမက်ဆီအတွက်တော့ကစားသမားတက်တန်းတစ်လျှောက်မှာပထမဆုံးအနီးကပ်နဲ့ထုတ်ခံခဲ့ရတာဖြစ်ပါတယ်ခင်ဗျာ ဘောလုံးသမားအပြောင်းအရွှေ့သတင်းလေးဘက်မှာတော့ဂျာမနီကွင်းနဲ့တိုက်စစ်မှုမဲဆိုအိုဇိုကိုတူရကီကဖီနာဘာချီအသင်းကခေါ်လိုက်ပါတယ်အာဆလမကစားနေတဲ့အိုဇိုဟာအသင်းနဲ့စာချုပ်တက်တန်းမပြည့်ခင်6လမှာစာချုပ်ကိုအဆုံးသတ်ပြီးတော့ဖီနာဘာချီအသင်းကိုပြောင်းသွားခဲ့တာ
ပါ Eight question trophy ဂျာမနီရှင်ကမင်းဟဲဇမဖီနာဘာချီလေးတဲ့
ကျွန်တော်အယမ်းမဲ့စိတ်လှုပ်ရှားမိပါတယ်ကျွန်တော်ကဖီနာဘာချီအသင်းကိုအမြဲတမ်းအားပေးခဲ့တာဖြစ်ပြီးဒါကဖီနာဘာချီအသင်းအတွက်သာမကကျွန်တော်အတွက်လည်းအိမ်မက်တွေလက်တွေဖြစ်လာခဲ့တာပါကျွန်တော်အနေနဲ့ဖီနာဘာချီအသင်းဝတ်ဆောင်ကိုဝေးရမှာအယမ်းစိတ်လှုပ်ရှားမိပြီးအသင်းနဲ့အတူအောင်မြင်မှုတွေရလိမ့်မယ်လို့မျှော်လင့်ပါတယ
်နောက်ထပ်ဘောလုံးသတင်းတစ်ခုကတော့ Manchester United နဲ့ England တိုက်စစ်မှုဟောင်းဝိန်းရူနီဟောင်းဘောလုံးသမားဘဝကနေအားယူလိုက်ပြီးဖြစ်ပါတယ်ဒါဗီကောင်တီအသင်းမှာကစားသမားနီးပြဖြစ်နေကစားနေတဲ့ရူနီဟာကစားသမားဘဝကိုအဆုံးသတ်ပြီးတော့ဒါဗီကောင်တီနီးပြဖြစ်နေတာဝန်ယူလိုက်တာပါဒါဗီသင်းကရူနီကိုနှစ်နှစ်ခွဲစာချုပ်ထုတ်လိုက်တာဖြစ်တယ်လို့လည်းချင်းကြပါတယ်အခုလိုဒါဗီနီးပြဖြစ်လာတာနဲ့ပတ်သက်ပြီးတော့ဝိန်းရူနီက
Yeah it's a new chapter for me of course if you ask will a misplaying of course I think every player
ကစားသမားဘောကိုဒရီရလာဆိုရင်တော့ဒရီရလာပေါ့ကစားသမားဘောကနေအားယူလိုက်တဲ့သူတိုင်းဒီလိုပဲထင်ပါတယ်ဒါပေမဲ့အချိန်ကတော့ရက်မနေပါဘူးကျွန်တော်ကစားသမားအဖြစ်နဲ့ပဲကစားခဲ့ပြီးပါပြီအခုကတော့လူငယ်တွေကစားမယ်အချိန်ဖြစ်ပြီးကျွန်တော်ကတော့သူတို့ကိုပိုကောင်းတဲ့ကစားသမားတွေဖြစ်လာအောင်ပြုစုပြောင်းပေးသွားမှာဖြစ်ပါလေ
ရူနီဟာအသက်16နှစ်အရွယ်မှာအေဗတန်အသင်းမှာကစားသမားဘောကိုစတင်ခဲ့ပြီးတော့အဲ့နောက်မန်ယူအသင်းကိုကောင်းရှိခဲ့ပြီးမန်ယူအတွက်153ဂိုးအင်္ဂလန်အတွက်53ဂိုးသွင်းခဲ့ပြီးတော့မန်ယူအတွက်ရောအင်္ဂလန်အတွက်ရောဂိုးအများဆုံးသွင်းသူဖြစ်တဲ့စံချိန်တင်ခဲ့တာဖြစ်ပါတယ်ဒီစတင်မှာပဲဒေးဗစ်ဘက်ခမ်းရဲ့အင်တာမိုင်းမီအသင်းကဖိလစ်နေဗယ်ကိုကြီးပြဖြစ်တဲ့ခံလိုက်ပါတယ်မန်ယူနဲ့အင်္ဂလန်ကစားသမားဟောင်းဖိလစ်နေဗယ်ဟာအင်္ဂလန်အမျိုးသမီးအသင်းရဲ့နီးပြအဖြစ်ကနေထွက်ပြီးတော့ဘက်ခမ်းရဲ့အင်တာမိုင်းမီအသင်းကိုနီးပြလုပ်သွားမှာဖြစ်ပါတယ်အင်တာမိုင်းမီအသင်းဟာအူရဂွေးနီးပြဒီဂိုအလွန်ဆိုနဲ့အခုလအစောပိုင်းမှာနှစ်ဖက်သဘောတူညီမှုနဲ့လမ်းခွဲခဲ့ကြပြီးတော့အခုလို Philip Neville ကိုနီးပြဖြစ်နဲ့ခန့်လိုက်တာဖြစ်ပါတယ်ခင်ဗျာတင်နစ်ဇဒင်းလေးဘက်မှာတော့ Australian Open Tennis ဂျိုင်ပွဲကိုဝင်ပြိုင်ဖို့အတွက်တင်နစ်ကစားသမားတွေ Australian နိုင်ငံကိုရောက်လာကြပြီဖြစ်ပါတယ်ဂျိုင်ပွဲကို February 10ရက်နေ့မှာစမှာဖြစ်ပြီးမဲ့ Virus ကူးစက်မှုတွေကြောင့်ကစားသမားတွေအနေနဲ့သတ်မှတ်ထားတဲ့စည်းမျဉ်းတွေအတိုင်းနှစ်ပတ်ကြာဟိုတယ်မှာစည်းစံခွဲပြီးအသွားအလာကန့်သတ်ရမှာဖြစ်တဲ့အတွက်ကြိုပြီးတော့ရောက်လာကြတာပါဒါပေမဲ့ပြဿနာကကစားသမားတွေအနေနဲ့အဲ့လိုစည်းစံခွဲပြီး Quarantine ဝင်နေတဲ့ကာလအတွင်းမှာလေ့ကျင့်ဖို့အတွက်အခက်အခဲဖြစ်နေတာပါတင်းကျပ်တဲ့စည်းမျဉ်းတွေကြောင့်ကစားသမားတွေအနေနဲ့သူတို့ကိုပေးထားတဲ့ဟိုတယ်အခန်းထဲမှာပဲနေပြီး လေ့ကျင့်မှုတွေကိုပဲအိမ်မှာပဲလုပ်ရမှာဖြစ်တဲ့အတွက်ပုံမှန်လို့လေ့ကျင့်မှုတွေလုပ်လို့မရပဲအခက်အခဲဖြစ်နေပါတယ်။ဒိုင်မွန်းစီစဉ်သူတွေကတော့လေ့ကျင့်ခန်းလုပ်တဲ့စက်ပစ္စည်းတချို့ကိုထားပေးထားပေမဲ့ဒက်နစ်ကွင်းနဲ့လေ့ကျင့်လို့မရပဲဖြစ်နေကြတာပေါ့။ဒါကြောင့်မနစ်ကပြင်းပြင်း Open Champion Eagle Spearhead အပါအဝင်တချို့လည်းအခန်းထဲမှာပဲဖြစ်တဲ့နည်းနဲ့လေ့ကျင့်မှုတွေလုပ်နေကြပါတယ်။တချို့လည်းအခန်းကချင်းလာကြောင်းဒက်နစ်ရက်ကတ်လွဲဖို့နေရာတော့မရှိဘူးဆိုပြီးတော့ပြောနေကြပါတယ်။သွားစစ်တဲ့တင်နစ်ကစားသမားနိုဗောက်ဂျိုကိုဗစ်ဦးဆောင်ပြီးတော့ကစားသမားတချို့ကသူတို့ကိုတင်နစ်ရှင်ပါတဲ့တီးသန့်အိမ်တွေစီစဉ်ပေးဖို့နောက်ပိုင်းဗိုင်းရပ်စ်စစ်ဆေးမှုတွေလုပ်ပြီးရင်ရောဂါပိုးမတွေ့ရှိတဲ့သူတွေကိုလေ့ကျင့်မှုတွေအတွက်ခွင့်ပြုပေးဖို့တောင်းဆိုခဲ့ပေမဲ့ဗစ်တိုးရီးယားပြည်နယ်ဝန်ကြီးချုပ်ဒန်နီယယ်အန်ဒရူးစ်ကတော့ဘသူ့ကိုမှအထူးအခွင့်အရေးပေးသွားမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်အချိန်ထဲမှာပဲဗြိတိန်ကအန်ဒီမာရေးလဲဗိုင်းရပ်စ်ကူးစက်ခံထားရတဲ့အတွက်တန်ခွဲဝင်ပြီးပါမလားဆိုတာကမရေမရာဖြစ်နေသလိုကတော့သူ့ရဲ့မိဘကားလို့ပြောရမပါပဲနဲ့ပြန်ရအောင်ဖြစ်ပါတယ်ဒီနေ့တန်ခွဲကတော့ဗိုင်းရပ်စ်ကြောင့်ကစားသမားတွေလည်းပုံမှန်လို့လေ့ကျင့်မှုလုပ်လို့မရတဲ့အတွက်အကောင်းဆုံးအနေထားရှိနိုင်ပါမလားဆိုတာလည်းလေးလေးဆက်ရှာဖြစ်နေသလိုဘာတွေဖြစ်လာမလဲဆိုတာကလည်းသိရသွားကြရလို့ပြောအောင်ပါဖြစ်ပါတယ်နော်အမေရိကန်ကအိုလံပစ်ရွှေစည်းဆုရှင်ကလစ်ကယ်လာကိုအာဏာပိုင်ကဖမ်းဆီးလိုက်ပါတယ်။သူဟာသမ္မတထောင်ကိုထောက်ခံသူဖြစ်ပြီးတော့ပြီးခဲ့တဲ့ဇန်နဝါရီ6ရက်နေ့ကလက်တော်ဝင်ရောက်စီးနှင်းမှုမှာပါဝင်ခဲ့တယ်ဆိုပြီးတော့အမေရိကန်တရားရေးဌာနကသူ့ကိုပြီးခဲ့တဲ့တပတ်ကဖမ်းဖို့ဝရမ်းထုတ်ပြီးတော့စွဲချက်တင်ခဲ့တာပါ။သူ့ကိုလူမှုမငြိမ်သက်မှုလွတ်တော်ကိုတရားမဝင်ဝင်ရောက်မှုစတာတွေနဲ့စွဲချက်တင်ထားတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။ကယ်လာဟာလွတ်တော်တဲ့ကိုဝင်သွားတဲ့အချိန်မှာအမေရိကန်အိုလံပစ်အသင်းရဲ့ဝတ်ဆောင်ကိုဝတ်ဆင်ထားတာကိုမှတ်တမ်းဗီဒီယိုဓာတ်ပုံလေးမှာတွေ့ခဲ့ရပါတယ်။ကယ်လာဟာမိုက်ကယ်ဖဲလ်စ်နဲ့အတူအမေရိကန်ရေကူးအသင်းနဲ့ရွှေတိတ်နှစ်ခုအပါအဝင်စုစုပေါင်းအိုလံပစ်စုတိတ်၅ခုရခဲ့သူဖြစ်ပါတယ်ခင်ဗျာ။ဒီဘက်တော့အားကစားကဏ္ဍကတော့ဒီလောက်ပါပဲ။နောက်သတင်းပတ်တွေကြမှာဆက်ပြီးတော့ပြန်ကြပါမယ်ခင်ဗျာ
ဂူရင်းရတဲ့ဒရင်ပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်ခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်ဒီကနေ့မှာအမေရိကန်သမ္မတဂျန်ဒစ်စာချင်းဆိုပွဲလို့မှာဖြစ်ပြီးသမ္မတသည်အဖြစ်ဂျိုးဘိုင်ဒန်ဒုတိယသမ္မတသည်အဖြစ်အလိုမီတွေကပထမဆုံးလူသမ္မတဖြစ်လာမယ်ကမလာဟဲရစ်တို့ဂျန်ဒစ်စာချင်းဆိုကြမှာပါဂျန်ဒစ်စာချင်းဆိုပွဲမတိုင်ခင်ဒီကနေ့မနက်ပိုင်းမှာတော့ဂျိုးဘိုင်ဒန်နဲ့ဇနီးဖြစ်သူဂျီလ်ဘိုင်ဒန်ကမလာဟဲရစ်နဲ့ခင်မွန်းဖြစ်သူဒေါက်အမ်မော့ဖ်တို့ဟာစိတ်မက်ဒူးဒီအပေါ်ဆက်ဖျားကြောင်းမှာလုံမဲ့ဝပြုစုတောင်းပွဲကိုတက်ရောက်ကြပါလိမ့်မယ်။လက်ရှိသမ္မတဒေါ်နယ်ထရမ့်ရဲ့၄နှစ်တာသမ္မတတန်ကတော့ဒီကနေ့မှာပဲကုန်ဆုံးတော့မှာဖြစ်ပြီးဒီကနေ့မနက်ပိုင်းမှာအင်ဖြူတော်ကနေထွက်ခွာပြီးတဲ့နောက် Air Force 1လေယာဉ်နဲ့ Florida ပြည်နယ်ကိုသွားမှာဖြစ်ပါတယ်။သမ္မတတဲ့ဂျန်ဒစ်စာချင်းဆိုပွဲကိုအစင်လာချိုးဖောက်ပြီးတက်ရောက်မှာမဟုတ်တဲ့သမ္မတထရမ့်ဟာအရေးအတွက်အတိအကျမသိတဲ့အဲဒီတော်တွေတက်ရောက်မဲ့အင်ဖြူတော်ကထွက်ခွာပွဲအခမ်းအနားကိုကိုယ်စောနီကင်းဂွန်ပြူတာဘက်ကတီးမှုပြီးတော့ကနတ်20ချက်ပြစ်ပေါက်ပြီးကျင်းပဖို့စီစဉ်ထားပါတယ်။မြန်မာနိုင်ငံအပါအဝင် COVID-19 ရောဂါ6ခုစီကာကွယ်ဆေးစပူတော့မယ်လို့အိန္ဒိယနိုင်ငံရဲ့ဌာနကအင်္ဂါနေ့မှာကြေညာပါတယ်။အဲဒီထဲကမှအိန္ဒိယနိုင်ငံတစ်ခုဖြစ်တဲ့ဘူတန်ဘရင်နိုင်ငံကိုတော့ဒီကနေ့မှပဲကာကွယ်ဆေးစပူလိုက်ပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်ဆိုးရွားတဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တာကိုလူမျိုးတုံးတစ်ဖြတ်မှုဖြစ်သတ်မှတ်ခေါ်ဆိုဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကညင်ဆန်တဲ့အပေါ်နားလည်ရခဲ့ပြီးအထူးပဲဆိုရင်လည်းကြောင်းRefugees International အဖွဲ့ရဲ့ဥက္ကဋ္ဌ Eric Schwartz ကပြောပါတယ်ရုဝင်သားလို့ခေါ်ဆိုတာကိုမြန်မာအစိုးရကအတိအမှန်မပြုပါဘူးမြန်မာနိုင်ငံရဲ့လူ့ခွင့်ရေးဆိုင်ရာမှတ်တမ်းတွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီ Universal Periodic Review လုပ်ငန်းအဖွဲ့က2022ခုနှစ်ဇန်နဝါရီလ25ရက်နေ့မှာကျင်းပမယ့်အစည်းအဝေးမှာတတိယအကြိမ်မြောက်သုံးသပ်ဆစ်ဆေးသွားမယ်လို့လူ့ခွင့်ရေးကောင်စီရဲ့ဒီနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာဂူရူးညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကျွန်တော်တင်ပါခင်ဗျာ
This program has come to you from the Voice of America, Washington.